Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်ကနေ2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နှိုင်းမီတာ32.40.49လောက်ကနေဖမ်းယူနားဆင်နိုင်ကြသလို VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပေးပါခင်ဗျာ။အခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ရပ်သွားအောင်လို့လွန်ခဲ့တဲ့အနှစ်20ကျော်လုံး American ချမှတ်ခဲ့တဲ့မူဝါဒတွေမအောင်မြင်ခဲ့ဘူးလို့သမ္မတ Donald Trump ကပြောကြားခဲ့ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းကစစ်ဘေးဒုက္ခသည်စခန်း6ခုနဲ့မင်းရဲ့အတွက်နိုင်ငံတကာပေးနေတဲ့အကူအညီထောက်ပံ့မှုတွေရောဆိုင်းသွားတဲ့အတွက်ဒုက္ခသည်တွေအခက်အခဲကြုံတွေ့နေရပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော
့သူကအကြမ်းဖက်ဖွဲ့ဖြစ်တဲ့အတွက်ဘယ်အစိုးရမှလည်းအကြမ်းဖက်ဖွဲ့နဲ့ဆင်းဆက်တာညီနိုင်တာရှိပါဘူး။ကျွန်တော်တို့ကလည်း
ဒါကတော့မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစေဝင်းဖြစ်ပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ပေါ်မြန်မာအစိုးရရဲ့သဘောထားကိုပြောကြားသွားတာပါ။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာပြည်စုံကိုကြားရပါလိမ့်မယ်။အဲ့ဒါပြင် EU ဥရောပသမ္မတကရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာကိုဖိအားပေးဖို့ဘယ်လိုတွေပြင်ဆင်နေပါသလဲ။နောက်ပြီးတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲနဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ဆုပြန်လည်ရုပ်သိမ်းတင်တယ်လို့ပြောဆိုနေတဲ့အပေါ်မှာအခုနှစ်နိုဘယ်ဆုရှင်တွေရဲ့သဘောထားကိုလည်းနားဆင်ကြဖို့ရှိသလိုအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားတင်းမာနေတဲ့အခြေအနေကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးအောင်ပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့သဘောတူညီမှုရရှိနိုင်ဖို့အမေရိကန်ကလွန်ခဲ့တဲ့အနှစ်20ကျော်လုံးကြိုးပမ်းဆောင်ရွက်မှုတွေမအောင်မြင်ခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနှလာနေကပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့25နှစ်ကျော်အတွင်းမှာအမေရိကန်ကဒေါ်လာတန်းထောင်ချီပေးပြီးတော့မြောက်ကိုရီးယားနဲ့အပေးအယူလုပ်ခဲ့တဲ့မူဝါဒမအောင်မြင်ခဲ့ဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားနျူကလ িয়ার ထုတ်လုပ်မှုအစီအစဉ်ရပ်သွားအောင်လို့ဟိုးရင်တွေကအမေရိကန်ချမှတ်ဆောင်ရွက်နေတဲ့မူကိုပြောင်းလဲကောင်းပြောင်းလဲမယ်လို့သမ္မတကအရေးအနှွယ်ပြလိုက်တာဖြစ်ပါတယ်။ငွေကြေးအမြောက်များပေးပြီးတော့သဘောတူညီချက်တွေရခဲ့ပေမဲ့မြောက်ကိုရီးယားဘက်ကသဘောတူညီချက်တွေချိုးဖောက်ခဲ့တဲ့မြောက်ကိုရီးယားအတွက်အလုပ်ဖြစ်မဲ့နီလန်းကတခုတည်းရှိတယ်လို့စနေနေ့တုန်းကလည်းသမ္မတက Twitter ပေါ်မှာရေးခဲ့ပါသေးတယ်နီလန်းတခုတည်းဆိုတာဘာကိုရည်ရွယ်သလဲဆိုတာတိတိကျကျမသိရပါဘူးဒါပေမဲ့ဒါဟာစည်ရဲနီလန်းကိုရည်ရွယ်ပြောတာဖြစ်မယ်လို့တချို့ကသုံးသပ်ပါတယ်တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာရန်လိုမှုတွေကိုအကာအကွယ်ပေးမဲ့ကြောက်စီဓာတ်တလက်ဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကဩစာကြီးမားတဲ့အလုသမားပါတီဗဟိုကော်မတီကိုပြောကြားခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းစာတွေမှာကိုးကားဖော်ပြကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုတွင်ကလေးဘွားကတရားမဝင်ရောက်လာခဲ့ကြတဲ့သူတွေကိုနေရက်ပြန်ပို့ရေးသမ္မတထရမ့်ရဲ့အမိန့်နဲ့ဆောင်ရွက်မှုတွေမှာဒီလူတွေကိုအမေရိကန်မှာဆက်ပြီးတော့ထားခွင့်ပြုဖို့ဒီမိုကရက်ပါတီဘက်ကနေပြီးတော့တိုက်တွန်းမှုတွေရှိနေတော့မှာပဲအမေရိကန်ပြည်ထောင်စုမှာ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်စနစ်ကိုပြန်လည်ပြင်ဆင်ရေးသမ္မတထရမ့်ကအကူအညီတွေပေးသွားမယ်အပြင်လူမှုကြီးကြပ်ရေးအရာရှိ1000ကိုအလုပ်ခန့်အပ်ရေးနဲ့အမေရိကန်တောင်ပိုင်းနယ်စပ်တလျှောက်နိုင်ငံတည်ဆောက်ရေးကိစ္စတွေကိုပါလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့မှာပြောခဲ့ပါတယ်။သမ္မတဟောင်းဘာရက်အိုဘားမားလက်ထက်ကချမှတ်ဆောင်ရွက်ခဲ့တဲ့တရားမဝင်ရောက်လာခဲ့ကြတဲ့ကလေးတွေကိုအမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်နဲ့တခြားခွင့်ရေးတွေပေးခဲ့တဲ့ DACA ဆိုတဲ့အစီအစဉ်ကိုသမ္မတထရမ့်ကပြီးခဲ့တဲ့အပတ်ကပဲအဆုံးသတ်လိုက်ပြီလို့ကြေညာခဲ့ပါတယ်။သမ္မတထရမ့်ဆိုရဲဆောင်ရွက်လာနိုင်ခြင်းရှိတဲ့လူမှုကြီးကြေးဆိုင်ရာမူဝါဒစာရင်းတစ်ခုကိုတနင်္ဂနွေနေ့တုန်းကပဲလွတ်တော်ခေါင်းဆောင်တွေစီကိုသမ္မတထရမ့်ကပေးပို့ခဲ့ပါတယ်။မိသားစုဝင်တွေကိုအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရအောင်ခေါ်ယူနိုင်တဲ့ Green Card စနစ်ကိုအကန့်အသတ်လုပ်ဖို့ဒုက္ခသည်အဖြစ်နဲ့ဝင်လာသူဥယျာဉ်ကိုရှော့ချဖို့နဲ့အမေရိကန်မှာလာရောက်ခြေချနိုင်ခွင့်ရှိသူကိုတတ်မှတ်မဲ့အမှတ်ပေးစနစ်ကိုတည်ထွင်ဖို့ကိစ္စရည်လဲသမ္မတ Trump ရဲ့လွှတ်တော်ကိုပေးပို့တဲ့စာတမ်းမှာပါဝင်ပါတယ်
။အမေရိကန်ကိုအလဲလာရောက်မဲ့တူရကီနိုင်ငံသားတွေကိုပြည်ဝင်ခွင့် Visa ထုတ်ပေးမှုရပ်ဆိုင်းလိုက်တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့အတွက်တူရကီကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်တန်ယုံနဲ့တန်ဝင်တန်းတွေရဲ့လုံခြုံရေးအပေါ်အာမခံချက်ပေးထားတဲ့တူရကီအစိုးရရဲ့ဂတိကဝတ်တွေကိုအမေရိကန်အစိုးရကပြန်သုံးသပ်စရာဖြစ်လာတယ်လို့အန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေစီလူအသွားအလာနဲ့အောင်လို့တူရကီမှာအမေရိကန်ဗီဇာလျှောက်ထားတဲ့လုပ်ငန်းအလုံးကိုရပ်လိုက်တယ်လို့ဖော်ပြထားပါတယ်။ အခုလိုအမေရိကန်တန်ယုံရဲ့ထောက်ပြန်ချက်ထွက်ပေါ်လာပြီးနိုင်ပိုင်းအကြာမှာပဲအမေရိကန်မှာရှိတဲ့တူရကီတန်ယုံကဗီဇာထုတ်ပေးမှုရပ်ဆိုင်းလိုက်တယ်လို့တူရကီအစိုးရကလည်းကြေညာခဲ့ပါတယ်။တူရကီနိုင်ငံသားကြီးဝင်ကြီးဌာနကလည်းအမေရိကန်တန်ယုံဒုတိယအကြီးအကဲကိုတနင်္လာနေ့တုန်းကဆင့်ခေါ်ပြီးတော့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ကောင်စစ်ဝင်ရုံးဝန်ထမ်းတူရကီလူမျိုးမီတင်တိုပတ်စ်ကိုအကြမ်းဖက်ကွန်ရက်ခေါင်းဆောင်တွေနဲ့ပုံမှန်ဆက်သွယ်တယ်လို့ဆိုပြီးတူရကီအစိုးရကဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာအမေရိကန်မှနေထိုင်တဲ့တူရကီဘာသာရေးခေါင်းဆောင်ဖတ်ဒူလာဂူလန်ကကြိုးကင်ခဲ့တာလို့တူရကီအစိုးရကဆွဆွဲထားတာဖြစ်ပါတယ်ရှင်။
အမေရိကန်လွတ်တော်အမတ်တွေထဲမှာအသက်ကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွတ်တော်အမတ်ဒိုင်ယန်ဖိုင်းစတိုင်းကနောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်ပွဲဝင်အောင်မယ်လို့ကြေညာလိုက်ပါတယ်။လှုပ်ရှားတွေကအများကြီးရှိနေသေးတယ်။တနတ်နဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ရေးရာသီဥတုပြောင်းလဲလာမှုတွေနဲ့ပတ်သက်တဲ့တိုက်ပွဲတွေနဲ့ကျန်းမာရေးပြည်သူဆောင်ရှောက်မှုကိစ္စတွေကိုလည်းသူလှုပ်ဆောင်နိုင်ဖို့ရွေးကောက်ပွဲကိုထပ်ပြီးတော့ဝင်ပြိုင်မယ်လို့အသက်84နှစ်အရွယ်အမျိုးသမီးလွတ်တော်အမတ်ဒိုင်ယန်ဖိုင်းစတိုင်းက Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်အေးသားပြောဆိုခဲ့ပါတယ်။ဒီရွေးကောက်ပွဲမှာသူ့မှာရှိသမျှအကုန်ပုံအောင်ပြီးတော့လှုပ်ဆောင်မယ်လို့ဆိုပါတယ်။တနတ်ထင်းချိုရဲ့ကိစ္စက1992ခုနှစ်သူအထက်လွှတ်တော်အမတ်ဖြစ်ရွေးခံခဲ့ရကတည်းကသူ့ရဲ့ထိတ်တန့်ဦးစားပေးလှုပ်ဆောင်လာခဲ့တဲ့ကိစ္စပါ။မကြာခင်ကပဲ Las Vegas မြို့မှာဖြစ်ပွားခဲ့တဲ့လူများပြားသေဆုံးအောင်ပစ်ခတ်ခဲ့မှုကြောင့်တနတ်ထင်းချိုရဲ့ကိစ္စဟာနိုင်ငံရေးဆွေးနွေးမှုတွေထဲမှာရှေ့ဆုံးကိုရောက်လာနေတာပါ။ American အထက်လွှတ်တော်ထဲမှာ Miss Feinstein အပါအဝင်အသက်80ပြည့်ပုဂ္ဂိုလ်တွေက၈ဦးတာဝန်ထမ်းဆောင်နေပါတယ်။အကယ်၍အခုတစ်ခေါက်ရွေးကောက်ပွဲမှာသူသာနိုင်ခဲ့မှာဆိုရင်နောက်တစ်ချိန်သူ့ရဲ့တာဝန်သက်တမ်းကိုဆိုးချိန်မှာသူကအသက်62နှစ်ရှိနေပါလိမ့်မယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကာလဝိုင်းယောဂကာကွယ်ဆေးတိုက်ကျွေးမှုအစီအစဉ်ကိုကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်။ Cox's Bazar ခရိုင်ထဲမှာရှိနေတဲ့ဒုက္ခသည်စခန်းတွေအတွက်ကာကွယ်ဆေးတိုက်ကျွေးမဲ့အစီအစဉ်ဟာကမ္ဘာပေါ်မှာဒုတိယအကြီးအကျယ်ဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ပထမတစ်တုပ်အဖြစ်အမျိုးသမီးအမျိုးသားနဲ့ကလေးငယ်6သိန်းခွဲကိုကာကွယ်ဆေးစတင်တိုက်ကျွေးမှာဖြစ်ပြီးတော့ဒုတိယအတုပ်ကျရင်တော့အသက်တစ်နှစ်ကနေ9နှစ်အတွင်းကလေးငယ်2သိန်းခွဲကိုကာကွယ်ဆေးတိုက်ကျွေးမယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကတင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒုက္ခသည်စခန်းတွေမှာလူတွေပြုတ်သိမ့်နေကြတဲ့အခြေအနေကိုသုံးသပ်ပြီးတော့ဝဲယောဂပြန့်နှံ့ဖြစ်ပွားနိုင်တဲ့အခြေအနေကိုကြိုတင်ကာကွယ်တားဆီးတာဖြစ်တယ်လို့ WHO ရဲ့တောင်အာရှဆိုင်ရာအရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူကပြောပါရယ် WHO ရဲ့အစီအစဉ်နဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကာလာဝိုင်းယောဂကာကွယ်ဆေး6သိန်း Cox's Bazar ကိုပေးပို့ခဲ့ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကျန်းမာရေးနဲ့မိသားစုစောင့်ရှောက်ရေးဝန်ကြီးဌာန WHO နဲ့တခြားအကူအညီပေးရေးအဖွဲ့တွေပူးပေါင်းပြီးတော့ဒီကာလာဝိုင်းယောဂတိုက်ကျွေးမှုအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဩဂတ်လကုန်ပိုင်းကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်9,900ရှိတယ်လို့ကုလသမဂ္ဂကတင်းနယ်လာနေကပြောပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာ434သန်းတောင်းခံထားပြီးတော့24ရာခိုင်နှုန်းထောက်ပံ့ငွေရရှိထားပြီလို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားမှာရှိတဲ့ NAF မြေအတွင်းလေတစည်းတင်းငွေနေကနစ်မြုပ်ခဲ့လို့အဲ့ဒီလေပေါ်မှာလိုက်ပါလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေတဲက73ထက်မနည်းသေဆုံးခဲ့ပါတယ်။လေပေါ်မှာခန့်မှန်းကြီးလူ40ကနေပြီးတော့တရာအထိလိုက်ပါလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေကဆိုပါတယ်။သေဆုံးသူတွေထဲမှာအများစုကကလေးငယ်တွေဖြစ်ကြပြီးတော့အမျိုးသမီး2ဦးအမျိုးသား2ဦးနဲ့ကလေးငယ်10ဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတော့10ဦးထက်မနည်းကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေဘက်ကပြောပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဆိုးဝါးတဲ့အခြေအနေတွေကိုဖော်ပြတဲ့တက်တေထောက်ထားတွေကိုထပ်ပြီးတော့မြင်လိုက်ရတာပဲလို့နိုင်ငံတကာလူချင်းချမ်းသာကွင်းဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတာဖြစ်ပြီးတော့ကုန်းလမ်းကရောရေလမ်းကပါထွက်ပြေးနေကြတာပါ။မကြာခင်တုန်းကလည်းနတ်ပြည်ထဲမှာအခုလိုမျိုးလှေမှောက်မှုတစ်ခုဖြစ်ပွားခဲ့လို့လူ20ထက်မနည်းသေဆုံးခဲ့ရပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီတွေရဲ့အဆိုအရဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသူဒုက္ခသည်အရေးအတွက်ဟာ9သိန်းကျော်ရှိပြီလို့ဆိုပါတယ်။
ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်နားကဒီစစ်ဘေးဒုက္ခသည်စခန်း6ခုရဲ့မနေ့အတွက်နိုင်ငံတကာပေးနေတဲ့ကူညီထောက်ပံ့မှုတွေစက်တင်ဘာလကုန်မှရပ်ဆိုင်းသွားတဲ့အတွက်ဒုက္ခသည်တွေအခက်တွေ့နေကြပါတယ်။စစ်ပွဲတွေကြောင့်လွန်ခဲ့တဲ့အနည်း20ကျော်တည်းကအိုးအိမ်ဆွန့်ပစ်ထွက်ပြေးခဲ့ရတဲ့ရှမ်းစစ်ဘေးဒုက္ခသည်6200ကျော်အတွက်အကူအညီပေးခဲ့တဲ့ Thai Border Consortium TBC အဖွဲ့ကအကူအညီတွေကိုရပ်ဆိုင်းလိုက်တာပါ။အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေး USAID ရဲ့အထောက်အပံ့ဗြိတိန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာန DFID ရဲ့အထောက်အပံ့တို့နဲ့စစ်ပေးဆောင်ဒုက္ခသည်တွေကို TBC ကဆယ်စုနှစ်နဲ့ချီအကူအညီတွေပေးခဲ့တာပါဒါပေမဲ့အဲ့ဒီထောက်ပံ့ငွေတွေမရတော့တဲ့အတွက်ဒုက္ခသည်စခန်းတွေပေးနေတဲ့အကူအညီထောက်ပံ့မှုတွေကိုရပ်ဆိုင်းမယ်လို့ TBC ကအခုနှစ်အစောပိုင်းတည်းကပြောကြားထားပါတယ်ရခိုင်ပြည်နယ်နဲ့အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြသူတွေအရေးကိုနိုင်ငံတကာကပို့ပြီးတော့အာရုံစိုက်နေပေမဲ့ပြည်တွင်းမှာနေရက်မပြတ်နိုင်သေးတဲ့ဒုက္ခသည်တွေရဲ့ပြဿနာကိုလှစ်လျူမရှုသင့်ဘူးလို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောပါတယ်ရှင်
ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မုံနဲ့ခုကြောင်လင်းလို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါတော့မယ်အရင်ဆုံးတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်ပြည်ပကအဆုံးတိုက်ရေးအတွက်မြန်မာအစိုးရကိုဆက်လက်ပြီးတော့ PRP ဟာအမတန်အရေးပါတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအောက်တိုဘာလ9ရက်နေ့ကပြင်သစ်နိုင်ငံကိုရောက်ရှိစင်မှာပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုဆက်လက်ပြီးတော့ PRP လှုပ်ဆောင်တဲ့အနေနဲ့ EU ကထိတ်တန့်မြန်မာစစ်အရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုပြင်ဆင်နေပါတယ်။ဒီအကြောင်းအပြစ်ဆုံးကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြင်သစ်နိုင်ငံပဲရစ်မြို့ကအလစ်စေးနန်းတော်မှာအောက်တိုဘာလ9ရက်နေ့ကသမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံအပြီးရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံပေါ်ဆက်လက် PRP မှုတွေလှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေကပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တာဖြစ်ပါတယ်
။ C'est très important de continuer dans cette opération politique de pression sur le gouvernement du Myanmar pour que la violence cesse.
မြန်မာဆိုအကူကုလမျိုးနိုင်ငံရေးအရာဖိအားပေးမှုတွေဆက်ပြီးတော့ပြုလုပ်နေဖို့အင်တန်ရေးကြီးပါတယ်။ဒါမှလည်းဒေတာတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်သွားမှာဖြစ်သလိုဒုက္ခသည်တွေနေရပြောင်းနိုင်ရေးမှာလည်းအဆင်ပြေမှာဖြစ်ပါတယ်။ရိုဟင်ဂျာတွေပဲနိုင်ငံသားဖြစ်တယ်ဆိုတဲ့အခြေခံကြတဲ့လေလာမှုနဲ့ဆိုင်တဲ့မေးခွန်းကိုဖြေဆိုနိုင်ရေးနဲ့ဆုံးသက်မှာတော့ဒီလူတွေနေရပြောင်းနိုင်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်မှာဖြစ်ပါတယ်။ဒီနေရာမှာထပ်ပြီးတော့ပြောချင်တာကဒုက္ခသည်တွေကိုယ့်သဘောနဲ့ကိုယ်နေရပြောင်းတာဟာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်
။တင်းလာနေကမစ္စတာဂရန်ဒဲနဲ့ပြုလုပ်တဲ့ဒုက္ခသည်တွေအရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုအတွင်းလာမယ့်သတင်းပတ်အနည်းငယ်အတွင်းမှာချက်နဲ့နိုင်ဂျာစတဲ့အာဖရိကနိုင်ငံတွေကဒုက္ခသည်တွေကိုပြင်သစ်ကစတင်လက်ခံသွားမှာဖြစ်ကြောင်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ဒါအပြင်ပြင်သစ်နိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့ပေးသွားမှာဖြစ်ကြောင်းလည်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်
။ Les engagements pris par le passé par la France en termes de réfugiés et pour accompagner le travail du HCR n'ont pas toujours été tenus.Et à ce titre, je veux
ဒုက္ခသည်တွေကိုအကူအညီပေးရဆိုတဲ့နေရာမှာပြည်ပခဖြစ်နေတဲ့ဒေသတွေမှာလှုပ်ဆောင်စရာရှိတာတွေလှုပ်ပေးရမှာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကတို့ကဒုက္ခသည်တွေကိုလက်ခံပေးထားတဲ့နိုင်ငံတွေအတွက် UNHCR ကတဆင့်ဗန္ဓာရေးရပထမအဆင့်အနေနဲ့အကူအညီပေးပါတယ်။ UNHCR နဲ့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့တွေကိုကျွန်တော်တို့ယူရို၁၀သန်းထောက်ပံ့ပေးမယ်ဆိုတာကျွန်တော်ဒီနေရာကနေပြောပါရစေ။
ဒီချိန်ထဲမှာပဲမြန်မာနိုင်ငံအနောက်ဖက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်စစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပသမ္မဂကထပ်မံတောင်းဆိုထားပါတယ်။ EU ဥရောပသမ္မဂနိုင်ငံခြားမူဝါဒဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရကက်သရင်ရေကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူမှုတွေကိုဥရောပသမ္မဂအနေနဲ့မပြတ်ဆန်းစစ်အကဲဖြတ်နေတယ်လို့တင်းလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။ The need to address immediately the full humanitarian access and an end to violence also to respect the full implementation of the
လူသားချင်းစာနာမှုအထောက်အပံ့တွေအပြည့်အဝကူညီခွင့်ရဖို့အကြမ်းဖက်မှုတိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ရခိုင်အကြံပေးကော်မရှင်ကအဆိုပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းရှိတာတွေကြောင့်မြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာရှိပြီး2018ခုနှစ်ဧပြီလအထိအသက်ဝင်နေပါအောင်မယ် EU ဥရောပသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေအားလုံးကိုမပြတ်ဆန်းစစ်နေပါတယ
်အော်တိုဘာလ16ရက်နေ့မှာဥရောပကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတရက်ကိုကျင်းပဖို့ရှိနေပြီးအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးပွဲရှိနေပါတယ်အလားတူပဲအော်တိုဘာလ6ရက်နေ့ကအိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပတဲ့ 14 ချိန်မြောက် EU အိန္ဒိယနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်တွင်းမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်ပူပန်ကြောင်းအဲ့ဒီအကြမ်းဖက်မှုတွေကိုအာဆာအကြမ်းဖက်အဖွဲ့ကစတင်ပြုလုပ်ခဲ့တယ်ဆိုတာကို EU ရောအိန္ဒိယဘက်ကပါအတိအမှတ်ပြုကြောင်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးအခြေအနေတွေပုံမှန်ပြန်လည်ဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့လိုအပ်ကြောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်အကြမ်းဖက်ကော်မရှင်ရဲ့တင်ပြချက်တွေကိုမြန်မာအာဏာပိုင်နေအနေနဲ့အကောင့်ထဲပို့ဖို့နဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းပြောကြားခဲ့ကြပါတယ်။မနစ်ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာတိုးတက်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်15နှစ်အတွင်းပထမဆုံးအကြိမ်ဖြစ် EU ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးပြစ်တင်ရှုံချတဲ့အဆိုမတင်သွင်းခဲ့ပါဘူး။ဒါပေမဲ့အခုနှစ်မှာတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာပြည်ပခန့်နဲ့ဆက်နွယ်ပြီးအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုပြစ်တင်ဝေဖန်တဲ့အဆိုတင်သွင်းဖို့ EU ကအလားအလာရှိတဲ့အကြောင်းကုလသမဂ္ဂကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တစ်ဆက်တည်းပြောရမယ်ဆိုရင်အာဆာရိုဟင်ဂျာလက်နက်ကင်အဖွဲ့ကအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်မြန်မာအစိုးရဘက်ကစစ်ဆန်ညှိနှိုင်းမှုမရှိတဲ့အကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစင်ဝင်းကမနေ့ကတင်းလာနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံတကာအထောက်ပံ့ကူညီပေးရေးအဖွဲ့တွေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုအောက်တိုဘာလ9ရက်နေ့ညတကောင်းအထိတလကြာအာဆာဘက်ကအပြစ်ခတ်ရစေးထားတဲ့အချိန်ကာလကုန်ဆုံးပြီးတဲ့နောက်မြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။အာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကအပြစ်ခတ်ရစေးရေးစစ်ဆန်ညှိနှိုင်းရေးစတဲ့သဘောထားကြေညာချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကဘာတစ်ခုမှအတိအမှန်ပြုထားတာမရှိဘူးလို့နေပြည်တော်မှာမနေ့ကကျင်းပတဲ့ကမ္ဘာခီးသွားလုပ်ငန်းနေ့အခမ်းအနားကိုတက်ရောက်လာတဲ့ကာကွယ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိန်ဝင်းကသတင်းထောက်တွေကိုအခမ်းအနားပြီးအခုလိုပြောပါတယ
်။ကျွန်တော်တို့ကသူတို့ပြစ်ခတ်ရစဲတာတော့မရစဲတာကျွန်တော်ဘက်ကဘာမှအသိမှပြုတာမရှိပါဘူး။သူကအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်ဘယ်အစိုးရမှလည်းအကြမ်းဖက်အဖွဲ့နဲ့ဆင်းသက်တာညှိနှိုင်းတာမရှိပါဘူး။ကျွန်တော်တို့ကလည်းသူတို့ကိုအသိမှမပြုဘူး။
အော်တိုဘန်လ9ရက်နေ့ကထုတ်ပြန်တဲ့အာဆာအဖွဲ့ရဲ့ကြေညာချက်ထဲမှာတော့တချိန်ချိန်မှာမြန်မာအစိုးရဘက်ကငြိမ်းချမ်းရေးအတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့အပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အပြစ်ခတ်ရစဲတဲ့ကာလကုန်ဆုံးပြီးတဲ့နောက်ဘာလုပ်မယ်ဆိုတာကိုတော့အဲ့ဒီကြေညာချက်ထဲမှာဖော်ပြထားခြင်းမရှိပါဘူး။ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြေရှိနေပြီးထိခိုက်မှုမဖြစ်အောင်အတက်နိုင်ဆုံးစ조사ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်ချုပ်ကြီးစိန်ဝင်းကပြောပါတယ်
။ကျွန်တော်တို့ကတော့ဟိုကျွန်တော်တို့နဲ့ဒီရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့တရားဥပဒေစိုးမိုးရေးနေနေတည်ငြိမ်ရေးကျွန်တော်တို့조사ပြီးတော့ဆောင်ရွက်နေပါတယ်။ထို့သောအဖြစ်အမောက်လုပ်ငန်းဆိုတာတော့ဟိုလုပ်ချင်လဲလုပ်နိုင်တဲ့အနေအထားတော့ရှိမယ်လို့ပြောလို့ရတယ်။ဘာလို့ဆိုတော့ဧရိယာအခြေကြီးဖြစ်နေတယ်ဒီရကြေးဖြစ်တဲ့ခါကျတော့လူမျောတဲ့နေရာမှာအကျန်းဖက်ဆိုတော့လောက်တာပါခင်ဗျားတို့လည်းတွေ့မှာပါပဲကဘာမှာနေတိုင်းအကျန်းဖက်မဖက်တဲ့နေမရှိတော့ပါနော် sorry arabia မှာတော့မှဘရင်နန်းတော်လာပြစ်သေးတာသဘောကြတာလေအဲ့တော့ကျွန်တော်တို့မှာဒီလောက်ကြီးအခြေကြီးမှာသူတို့ဒီလိုအကျန်းဖက်လောက်ရမလောက်ဘူးလို့တော့ကျွန်တော်တို့ပြောနေတယ်သို့တော်ဟိုထိခိုက်မှုမဖြစ်အောင်တော့ကျွန်တော်တို့ဘက်ကသဆောင်းနေရဆောင်ရနေပါလေဟိုမဖြစ်အောင်လည်းကြိုးစားနေ
နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေရဲ့အောက်တိုဘာလ1ရက်နေ့ကနေ3ရက်နေ့ထိ3ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးနှစ်နိုင်ငံပူးတွဲကြေညာချက်မှာလဲဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးစခန်း30ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အဖွဲ့ကိုနှစ်နိုင်ငံလုံးရဲ့ဘုံရန်သူဖြစ်ခံယူကြောင်းဖော်ပြထားပါတယ်မြန်မာအစိုးရဘက်ကတော့ဩဂုတ်လ25ရက်နေ့ကတည်းကအာဆာခေါ်ရခိုင်ရိုဟင်ဂျာကယ်ဆယ်ရေးတပ်မတော်ကိုအကြမ်းဖက်အုပ်စုနဲ့အစွန်းရောက်အကြမ်းဖက်သမားများအဖြစ်ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့တွင်အာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဟိန္ဒူဘာသာဝင်52ဦးသေဆုံးခဲ့ပြီးစုစုပေါင်း192ဦးပျောက်ဆုံးလျက်ရှိတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆာအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်ဟာအတာဦးလာဖြစ်ပြီးသူ့ကိုပါကစ္စတန်နိုင်ငံကရာချီမြို့စင်ချေဖုံစင်ရဲနွမ်းပါတဲ့ရိုဟင်ဂျာမျိုးဆက်မိဘနှစ်ဦးကနေမွေးဖွားခဲ့တာလို့ဆိုပါရစေ။ကုလသမဂ္ဂအမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့အာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချထားပြီးနောက်ဆက်တွဲကြရက်အဖြစ်ရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းကျော် နှစ်လအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကိုလည်းအပြင်းထန်ကန့်ကွက်ထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပဋိပက္ခမှာအခြေခံအကြောင်းရင်းတွေကိုဖြေရှင်းမပေးနိုင်ဘူးဆိုရင်အကြမ်းဖက်အဖွဲ့အစည်းတွေရဲ့နယ်မြေဖြစ်လာနိုင်တယ်လို့လည်းမြန်မာအစိုးရကနိုင်ငံတကာကသတိပေးပြောဆိုထားပါတယ်ရှင
်။မတ်အင်ဂျင်နီယာပါခင်ဗျာ။အခုတော့ကုလသမဂ္ဂကအခြေအနေကိုစစ်ချင်ပါတယ်။ကဘာကြီးမှာနျူကလ িয়ার ပြည်ပခဖြစ်နိုင်တဲ့တင်မှတ်မှုတွေမြင့်တက်နေချိန်မှာနျူကလ িয়ার လက်နက်ဖြစ်သိမ်းရေးဟာအရေးကြီးတယ်လို့2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရရှိတဲ့ ICAN အဖွဲ့ကပြောကြားလိုက်ပါတယ်။ကဘာပေါ်မှာရှိနေတဲ့နျူကလ িয়ার လက်နက်တွေကိုပပျက်အောင်မလုပ်ဘူးဆိုရင်ဒီလက်နက်တွေတနည်းမှာအသုံးပြုလာကြလိမ့်မယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ ICAN အဖွဲ့ရဲ့တာဝန်ရှိသူတွေကပြောကြားခဲ့ရတာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်စီကဆုကိုပြန်ပြီးတော့ရုပ်သိမ်းတင်တယ်ဆိုတဲ့ပြောဆိုနေမှုတွေနဲ့ပတ်သက်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာအခုနှစ်ဆုရှင်ရဲ့သဘောထားကိုလည်းမေးမြန်းခဲ့ကြပါတယ်။အပြည့်စုံကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နျူကလ িয়ার လက်နက်တားဆီးရေးသဘောတူစာချုပ်မှာကမ္ဘာတဝန်းကနိုင်ငံပေါင်း53နိုင်ငံပါဝင်လက်မှတ်ထိုးလာအောင်ကြိုးပမ်းဆောင်ရွက်ခဲ့တဲ့အတွက်2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုနျူကလ িয়ার လက်နက်ဖျက်သိမ်းရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကရရှိခဲ့ပါတယ်။ကမ္ဘာတဝန်းမှာနျူကလ িয়ার လက်နက်စန့်ကျင်ရေးစီးရုံးလှုပ်ရှားနေသူအလုံးကိုအသိအမှတ်ပြုတဲ့ဆုဖြစ်တယ်လို့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာတင်းနှလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း ICAN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrice Finn ကပြောကြားခဲ့ပါတယ
် It's really a great honor for ICAN to be awarded the 2017 Nobel Peace Prize. It was awarded in recognition of our role to bring about the treaty on the prohibition of nuclear weapons.
2019နိုဘယ်ငြိမ်းချမ်းရေးဆုကိုICAN အဖွဲ့ကရရှိခဲ့တဲ့အတွက်သိက္ကိုဂုဏ်ယူပါတယ်။နျူကလ িয়ার လက်နက်တားမြစ်ရေးသဘောတူစာချုပ်ဖြစ်ပေါ်လာအောင်ကြိုးပမ်းခဲ့တဲ့ကျမတို့ရဲ့ဆောင်ရွက်မှုကိုအတိအမှတ်ပြုဆုပေးတာပါ။နျူကလ িয়ার လက်နက်စန့်ကျင်ရေးအတွက်ကမ္ဘာတဝန်းစည်းရုံးလှုပ်ရှားနေကြသူတွေရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်
။အခုချိန်ထိဘာကြောင့်နျူကလ িয়ার လက်နက်တွေရှိနေသေးတယ်လဲဆိုတာကိုနားမလည်နိုင်ကြတဲ့စစ်အေးစစ်ဘီကာလနောက်ပိုင်းမှာမွေးဖွားလာတဲ့မျိုးဆက်သစ်တွေအတွက်လည်းဒီစုကတိတ်ကိုထူးကြတယ်လို့ Beatrice Finn ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ ICAN အဖွဲ့ရဲ့ကြိုးပမ်းမှုကြောင့်2019ခုနှစ်ဇူလိုင်လတုန်းကနျူကလ িয়ার လက်နက်တားဆီးရေးသဘောတူညီမှုကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း122နိုင်ငံကကုလသမဂ္ဂမှထောက်ခံအတည်ပြုခဲ့ကြပါတယ်။သဘောတူညီမှုကိုပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံပေါင်း53နိုင်ငံထဲမှာတော့မြန်မာနိုင်ငံမပါဝင်ပါဘူး။နျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့ American, Britain, ပြင်သစ် Russia, တရုတ်India, Pakistan, မြောက်ကိုရီးယားစတဲ့နိုင်ငံတွေကတော့ဒီသဘောတူညီမှုအတွက်ပါဝင်ဆွေးနွေးခြင်းမရှိသလိုလက်မှတ်ထိုးခြင်းလည်းမရှိပါဘူး။လက်မှတ်ထိုးထားတဲ့နိုင်ငံ53နိုင်ငံထဲမှာလည်းထိုင်းနိုင်ငံ Vatican နဲ့ Guyana နိုင်ငံ၃ခုမှာပဲအတည်ပြုအကောင့်ထဲပေါ်ပါသေးတယ်။ဒီကနေ့ကဘာကြီးမှာနျူကလ িয়ার လက်နက်၃ပြီးတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေနဲ့တင်းမာမှုမြင့်တက်နေချိန်မှာနျူကလ িয়ার လက်နက်တားဆီးရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးအတည်ပြုကြဖို့ ICAN အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Tim Wright ကတိုက်တွန်းပါတယ
် This is a moment of incredible tension globally. We have heard in recent weeks in this very building threats to use nuclear weapons.
ဒီကနေ့ကဘာကြီးမှာတင်းမာမှုတွေတိတ်ကိုများနေပါတယ်ဒီဆောက်ဦးကြီးမှာပဲလက်တလောသတင်းပတ်တွေတော့ကနျူကလ িয়ার လက်နက်အသုံးပြုမယ်လို့ချင်းချောက်ပြောဆိုမှုတွေရှိခဲ့ပါတယ်။ကမ္ဘာတဝန်းနျူကလ িয়ার လက်နက်တထောင်ခွဲကျော်ရှိနေပါသေးတယ်။ဒီလက်နက်တွေအလုံးပပျောက်သွားအောင်ကျွန်တော်တို့အခုမလုပ်နိုင်ရင်ဒီနေ့မှာဒီလက်နက်တွေကိုထပ်ပြီးအသုံးပြုကြလိမ့်မယ်ဆိုတာသေချာသလောက်ပါ။နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ကအများအပြားသေချေပျက်စီးစေတဲ့လက်နက်တွေကမ္ဘာကြီးမှာပြန့်နှံ့နေတာကိုပြောင်းလဲသွားအောင်လုပ်ပေးနိုင်ပါတယ်။ကျွန်တော်တို့ရရှိတဲ့နိုဘယ်ငြိမ်းချမ်းရေးဆုကြောင့်နိုင်ငံတကာသဘောတူထားတဲ့စာချုပ်ထဲမှာနောက်ထပ်နိုင်ငံတွေလက်မှတ်ထိုးလာကြမယ်အတည်ပြုလာကြမယ်လို့မျှော်လင့်ပါတယ
်ကုလသမဂ္ဂဌာနချုပ်မှ ICAN အဖွဲ့တင်းနှလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့လည်းသတင်းတောက်တယောက်ကမေးပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီထွက်ပြေးခဲ့ကြတာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ရည်တည်မှုအပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တချို့ကဝေဖန်ခဲ့ပါတယ်1992ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ဒေါအောင်ဆန်းစုကြည်စီကဒီစုကိုရုပ်သိမ်းတဲ့လို့လူခွေရဲ့အဖွဲ့တချို့ကလည်းတိုက်တွန်းခဲ့ပါတယ်။ဒီအပေါ်မှာအခုနှစ်ဆုရသူတို့ရဲ့သဘောထားဘယ်လိုရှိသလဲလို့မေးတာပါ။ဒါနဲ့ပတ်သက်လို့ ICAN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrice Finn ကအခုလိုဖြေပါတယ
်။ ICAN is a campaign focused on nuclear weapons. So we have never really made statements on other issues. And I think it's a bit too early for us to reflect on what it means to be a Nobel Prize winner at this time.
I get အဖွဲ့ကနျူကလ িয়ার လက်နက်တားဆီးရေးစီးရုံးလှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့အတွက်တခြားကိစ္စတွေကိုဘယ်တော့မှပြောလို့မရှိပါဘူး။က ကျမတို့အဖွဲ့အနေနဲ့လည်းနိုဘယ်ငြိမ်းချမ်းရေးဆုကိုခုမှရတာဖြစ်လို့ဒီကိစ္စနဲ့ပတ်သက်လို့ကြေပြန့်တဲ့အမြင်နဲ့ပြောဖို့စောလွန်ပါသေးတယ်။ဒါပေမဲ့ကျမတို့ဟာလူခွင့်ရေးနိုင်ငံတကာဥပဒေတွေကိုအပြည့်အဝလိုက်နာတဲ့အဖွဲ့အစည်းဖြစ်ပါတယ်
။နျူကလ িয়ার လက်နက်တားဆီးရေးမပြန့်ပွားရေးဆောင်ရွက်မှုတွေကိုဩစတြေးလျနိုင်ငံမှစတင်ခဲ့ပြီးတော့2008ခုနှစ်မှာတော့ ICAN အဖွဲ့ကိုဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှစတင်တည်ထောင်ခဲ့ပါတယ်။လက်ရှိမှာနိုင်ငံပေါင်း101နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း468ဖွဲ့နဲ့ပူးပေါင်းပြီးတော့ကမ္ဘာတဝန်းနျူကလ িয়ার လက်နက်တားဆီးနိုင်ရေးကို ICAN အဖွဲ့လှုပ်ရှားဆောင်ရွက်နေပါတယ်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့တဲ့အတွက်သူတို့ရဲ့လုပ်ငန်းတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ ICAN အဖွဲ့ကမျှော်လင့်နေပါတယ်ရှင်
။မဆုမြတ်မှုပါ။မြောက်ကိုရီးယားနဲ့ဆက်ဆံမှုအတွက်အမေရိကန်ကနှစ်ပေါင်း20ကျော်ကြိုးပမ်းမှုတွေအောင်မြင်မှုမရှိခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကတော့ကျူကျော်ရာဆမှုတွေကိုကာကွယ်ရေးမှာနျူကလ িয়ার လက်နက်အစီအစဉ်ဟာအဖိုးတန်လက်နက်တစ်ခုဖြစ်တယ်လို့ပြောကြားသွားပါတယ်ဒီအကြောင်း VOE သတင်းတောက် Victor Bitai သတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကဆက်ပြီးပြောပြပါလိမ့်မယ
်25နှစ်တာကာလအတွင်းဒေါ်လာတွေဘီလီယံနဲ့ချီပြီးတော့သုံးဆွဲခဲ့ပြီးမြောက်ကိုရီးယားနဲ့ဆက်ဆံနိုင်မှုအမေရိကန်ဘက်ကကြိုးပမ်းမှုတွေဟာဘာမှလည်းဖြစ်မလာဘူးဒီလိုလုပ်ခဲ့တဲ့နည်းတွေကမအောင်မြင်တဲ့နည်းတွေပဲလို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကနေပြီးတော့သူ့ရဲ့သဘောထားကိုရေးသားဖော်ပြခဲ့တာပါပြီးခဲ့တဲ့အမေရိကန်သမ္မတတွေတုန်းကမြောက်ကိုရီးယားကောင်းဆောင်နေနဲ့ပြောဆိုမှုတွေလုပ်ခဲ့ပြီးတော့သဘောတူညီမှုတွေရအောင်ငွေတွေအမြောက်များသုံးဆွဲခဲ့ရတယ်ပြီးတော့အလုပ်လည်းမဖြစ်ဘူးသဘောတူညီမှုတွေကမင်မချောက်ခင်မှာပဲချိုးဖောက်ခံခဲ့ရတယ်အမေရိကန်စစ်ဆန်ညီနိုင်ရေးသမားတွေအယူလုပ်ခံခဲ့ရတယ် sorry ပါပဲအလုပ်ဖြစ်နိုင်မဲ့လမ်းကြောင်းကတော့တခုတည်းပဲရှိပါတယ်လို့ Twitter ကနေတဆင့်စနေနေ့တုန်းကသမ္မတ Trump ပြောခဲ့ပါတယ်သူဘာကိုဆိုလိုတာလဲဆိုတာကတော့အတိအကျမသိရပါဘူးဒါပေမဲ့ကြည့်ရတာစည်ရင်းနဲ့တုံ့ပြန်သွားဖို့ကိုဆိုလိုတယ်လို့ယူဆရပါတယ်အမေရိကန်အစိုးရအသုံးစရိတ်စီမံခန့်ခွဲမှုညွှန်ကြားရေးမှူးမစ်မဲလ်ဗနီကတော့သမ္မတ Trump ရဲ့ဆိုလိုချက်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးစစ်ရေးအရတုံ့ပြန်မှုအဆင်သင့်မယ်လို့ဆိုလိုတာရှင်းနေတာပဲလို့ NBC သတင်းဌာနကပြောခဲ့ပါတယ
် What the president is clearly telegraphing this should not be news to anybody
is သမ္မတက Twitter ကနေရှင်းရှင်းလင်းလင်းရေးနေတာတွေကလူတိုင်းသိပြီးသားပါမြောက်ကိုရီးယားကိုစစ်ရေးနဲ့တုံ့ပြန်မှုကအဆင်သင့်ပြင်ထားပြီးသားဆိုတာဘာလို့မဆိုသိနေတဲ့ကိစ္စပါ
တစ်ချိန်တည်းမှာပဲမြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကလည်းသူတို့ကောင်းဆောင်ခင်ဂျုံအွန်းရဲ့နျူကလ িয়ার စီစဉ်ဆိုင်ရာသဘောထားတွေကိုဖော်ပြနေပါတယ်။ကိုရီးယားကျွန်းဆွယ်နဲ့အရှေ့အာရှမြောက်ပိုင်းရဲ့ငြိမ်းချမ်းရေးနဲ့လုံခြုံမှုတွေအတွက်နျူကလ িয়ার စီစဉ်ဟာအစွမ်းထက်တဲ့အကာအကွယ်ပဲဖြစ်တဲ့ကျူးကျော်ရန်စမှုတွေကိုခုခံနိုင်ရေးမှာနျူကလ িয়ার လက်နက်အစီအစဉ်ကအဖိုးတန်တဲ့ဓာတ်တလက်လို့ဆိုပါတယ်။ဂျပန်နိုင်ငံတိုကျိုမြို့အခြေစိုက်မဟာဗျူဟာလေးလာရေးအဖွဲ့ရဲ့အကြီးတန်းသုတေသီ Grant Newsham ကတော့အမေရိကန်ကမြောက်ကိုရီးယားကိုအေးအေးပိတ်ဆို့မှုတွေတကယ်တမ်းမှာအပြည့်အဝမလုပ်ဆောင်သေးဘူးလို့ဆိုပါတယ
်။ Well, he's got a point there, but of course what we've never tried are real sanctions.
တကယ်အရေးယူပိတ်ဆို့မှုတွေကိုကျွန်တော်တို့မလုပ်ကြည့်ရသေးပါဘူး။တချို့အရေးယူမှုတွေကတဝက်တစ်ပြက်ပဲအောင်မြင်မှုတွေရှိခဲ့တာပါ။သမ္မတ Trump လက်ထက်မှာတော့မြောက်ကိုရီးယားကိုထဲထဲဝင်ဝင်အရေးယူမှုတွေလှုပ်လာပါတယ်။အမေရိကန်ရဲ့အရေးယူမှုတွေမှာတခြားနိုင်ငံတွေကပါဝင်လာအောင်လဲအခုလှုပ်လာနေပါတယ်။ဒါမျိုးကအရင်သမ္မတတွေမလုပ်ခဲ့တဲ့အရေးယူမှုမျိုးတွေပါ။သမ္မတ Trump လက်ထက်မှာမြောက်ကိုရီးယားအရေးတရုတ်နိုင်ငံကိုဖိအားပေးတာတွေပါလာတာပါဒီလောက်ရက်တွေကချက်ချင်းထိရောက်တာမျိုးမဟုတ်ပါဘူးအချိန်တော့ယူရပါလိမ့်မယ
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကသူ့ရဲ့ညီမ28နှစ်အရွယ်ခင်မျိုးကျွန်းကိုပေါ်လစ်ဘျူရိုအလက်ကျအဖွဲ့ဝင်ဖြစ်ယာထူတိုးပေးခဲ့ပါတယ်ဒီလိုလောက်တာဟာသူ့ရဲ့ဘေးပတ်ဝန်းကျင်မှာယုံကြည်စိတ်ချရတဲ့သူတွေနဲ့ပဲဝိုင်းရံထားခြင်းတဲ့သဘောဖြစ်တယ်ကင်ဂျွန်အွန်းအစိုးရဆက်ပြီးတော့အုပ်ချုပ်권ရအောင်စီစဉ်နေတာဖြစ်တယ်နျူကလ িয়ার လက်နက်အစီအစဉ်ဟာလည်းသူ့ရဲ့ခေါင်းဆောင်မှုဆက်ပြီးတော့ခိုင်မာအောင်လုပ်နေတာပဲဖြစ်တယ်လို့ဂျပန်ခြေစိုက်သုတေသီ Grant Newsham က VOA ကိုပြောပါတယ်။ရုရှားနိုင်ငံသားဝင်ကြီး Sergey Lavrov ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးမြင့်လာအောင်အမေရိကန်ဘက်ကလုပ်နေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကိုမနေ့တုန်းကသတိပေးစကားပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့စီးအေးပြင်ဆင်မှုတွေမြင့်လာမယ်ဆိုရင်ဒါဟာလက်မခံနိုင်တဲ့ကိစ္စပဲလို့လည်းရုရှားဘက်ကဆိုပါတယ်ရုရှားနဲ့အမေရိကန်နိုင်ငံသားဝင်ကြီးတို့မနေ့တော့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်းအခုလိုမျိုးရုရှားဘက်ကပြောဆိုခဲ့တာ
ပါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အနန္ဒခင်ဗျာခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီဗီနေဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာဒီကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့ခါမှာစီးပွားရေးနဲ့တူတာဆောင်တဲ့အမေရိကန်တခွင်စတဲ့ကဏ္ဍတွေကိုကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ဒီအစိုးရအဘော်သတင်းစာဖြစ်တဲ့ The Global Times မှာအနောက်နိုင်ငံတွေဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးခြုံငုံမလေလာပဲဒေါအောင်ဆန်းစုကြည်ပေါ်ဝေဖန်ပစ်တင်နေကြတယ်ဆိုပြီးတော့ဆောင်းပါရှင်စူတန်ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။မကြသေးခင်ကဖြစ်ပွားခဲ့တဲ့တိုင်းရင်းသားမျိုးနွယ်ပြည်ပခါကြောင့်တလတာကာလအတွင်းရိုဟင်ဂျာ၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုထွက်ပြေးခဲ့ကြတဲ့ဖြစ်ရဖြစ်ပွားပြီးတော့ရိုဟင်ဂျာတွေပေါ်မြန်မာအစိုးရရဲ့ပြုမှုဆက်ဆံမှုတွေကြောင့်အနောက်နိုင်ငံတွေကမြန်မာအစိုးရရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ပေါ်ပြစ်တင်ပြောဆိုတာတွေကိုတိုးလှုပ်လာနေပါတယ်။သူမကိုယ်တိုင်ပညာသင်ကြားခဲ့တဲ့အောက်စဖို့တက္ကသိုလ်ကသူမရဲ့ဓာတ်ပုံပကြီကားကိုဖြုတ်ချပစ်ခဲ့တယ်လို့သူမကိုအာနှင်းထားတဲ့အောက်စဖို့လွတ်လပ်ရေးဂုဏ်သူးဆောင်ဆုကိုလည်းပြန်ပြီးတော့ရုပ်သိမ်းပစ်ခဲ့ပါတယ်။ပညာရှင်တွေ၊သတင်းစာဆရာတွေ၊လူခွင်လှုပ်ရှားသူတွေအပါအဝင်လူပေါင်း၄သိန်းကျော်ကလည်းသူမကိုချီးမြှင့်ထားတဲ့ငင်းညာရေးနိုဘယ်ဆုကိုပြန်ပြီးတော့ရုပ်သိမ်းဖို့ဆုပေးတဲ့ကော်မတီကိုတောင်းဆိုနေကြပါတယ်။အနောက်နိုင်ငံတွေကသူမကိုပုံပေါ်ပြခဲ့ကြတဲ့ဒီမိုကရေစီသူရဲကောင်းဆိုတဲ့ပုံရိပ်ဟာဆိုရင်လည်းပျက်စီးသွားခဲ့ရပြီလို့အစချီရေးသားထားတယ်လို့အဲ့ဒီလိုပြစ်တင်ဝေဖန်နေတာတွေဟာဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့ကြီးမားလာတဲ့အခက်အခဲတွေကိုတော့တိတိကျကျနဲ့လားတမင်္ဂလာပဲလားမသိမျက်စိရှမ်းနေကြပုံရတယ်ဆိုပြီးတော့ရေးသားထားပါတယ်ရှုပ်ထွေးလာတဲ့တိုင်းရင်းသားပြဿနာတွေလူမှုရေးနဲ့စီးပွားရေးဖွံ့ဖြိုးမှုအကြီးအကျယ်လိုအပ်နေတဲ့တိုင်းပြည်ကိုအုပ်ချုပ်စီမံခန့်ခွဲဖို့အတွက်သူမကိုရွေးကောက်တင်မြှောက်ခဲ့တာပါတက်တန်းနှစ်နှစ်တောင်မပြည့်သေးတဲ့ NLD အစိုးရဟာတိုင်းပြည်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးတန်တမာရေးအဆရှိတာတွေရေရှည်ဖွံ့ဖြိုးတိုးတက်မှုရှိစေဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားတဲ့ဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ညာတွေရဲ့ပြည်ပခါကိုဒေါအောင်ဆန်းစုကြည်ဟာတညာရင်းနဲ့မဖြေရှင်းနိုင်ပါဘူး။အနောက်နိုင်ငံတွေကသူမရဲ့ကင်တွယ်ဆောင်ရွက်မှုတွေအားနည်းတဲ့နိုင်ငံတကာအတိုင်းဝန်းကဖြစ်စေချင်တာတွေကိုခေါင်းမာမာနဲ့ညှဉ်းဆန်နေတာတွေကြောင့်ဒေါသထွက်နေကြပါတယ်။အနောက်နိုင်ငံတွေဟာရိုဟင်ဂျာအရေးခင်းဘာကြောင့်ဖြစ်ပွားလာရသလဲဆိုတာကိုနည်းနည်းပါးပါးလောက်သာနားလည်ထားပြီးလူခွင့်ရေးဆိုတာကိုပဲမျက်စိစုံမိတ်ပြောနေကြတယ်လို့ထောက်ပြရေးသားထားပါတယ်။တမိုင်းနဲ့ချီပြီးတော့ဖြစ်ပွားလာခဲ့တဲ့မြန်မာနိုင်ငံကဗုဒ္ဓဘာသာနဲ့ရိုဟင်ဂျာအရေးပြိပခါဟာအချိန်ကြိုအတွင်းမှာဖြေရှင်းဖို့ဆိုတာမဖြစ်နိုင်ပါဘူး။တရုတ်နိုင်ငံကတော့မြန်မာနိုင်ငံကတိုင်းရင်းသားအရေးကိစ္စတွေကိုအပြည့်အဝနားလည်ထားတယ်လို့ဒေါအောင်ဆန်းစုကြည်ပေါ်ဆွေးမြေးယုံကြည်စွာအခိုင်အမာထောက်ခံနေတယ်လို့ရေးသားထားပါတယ်။မြန်မာအစိုးရရဲ့ကင်တွယ်လှုပ်ဆောင်နေတာတွေဒုက္ခတွေအရေးစီမံဆောင်ရွက်နေတာတွေကိုတရုတ်နိုင်ငံအနေနဲ့ကူညီပေးလျက်ရှိပါတယ်နိုင်ငံတကာတရားစီဖြစ်စီတာမျိုးမြန်မာအစိုးရအနေနဲ့ဘလို့မှလက်မခံနိုင်ဘူးဆိုတာတရုတ်ကနားလည်ထားပါတယ်ဒီချိန်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လှုပ်ဆောင်တင်တာကဒေါအောင်ဆန်းစုကြည်ပေါ်တိုက်ခိုက်နေမယ့်အစားမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလူသားချင်းစာနာကယ်တင်ရေးကိစ္စတွေဆက်သွယ်ဆောင်ရွက်နိုင်အောင်မြန်မာအစိုးရရဲ့အကြမ်းဖက်မှုချေမှုန်းရေးကိစ္စတွေကိုဆောင်ရွက်နိုင်အောင်အခြေအနေကောင်းတွေဖန်တီးပေးကြဖို့သာဖြစ်တယ်စသဖြင့်ရေးသားထားပါတယ်ဆက်လက်တင်ပြချင်တာကတော့ရိုဟင်ဂျာအရေးကြောင့်မြန်မာနိုင်ငံပေါ်ဥရောပတမကကအရေးယူပိတ်ဆို့မှုအသစ်ချမှတ်ဖို့အတွက်စဉ်းစားနေရမှာမြန်မာစစ်ကောင်းဆောင်တွေကိုဖယ်ကျင်ထားဖို့လည်းပါဝင်နေဆိုပြီးတော့ဘက်ဂရိုင်လာဘဇင်စကာရေးသားထားတဲ့ရိုက်တာသတင်းဌာနရဲ့သတင်းဆောင်မကိုကောက်နှုတ်တင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပတပ်မဲ့ကတို့ဟာမြန်မာစစ်ကောင်းဆောင်တွေပေါ်ပြစ်မှတ်ထားပြီးတော့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားနေကြပြီးဥရောပဘက်ကတော့တိတ်ပြီးတော့မပြင်းထန်ပဲလက်တွေတွန်းအားဖြစ်စေမယ့်အကန့်အသတ်နဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်ဖွယ်ရှိနေတယ်လို့ရေးသားထားပါတယ်။အဲဒီကိစ္စအတွက်ဥရောပတပ်မဲ့ကနိုင်ငံသားရေးဝန်ကြီးတွေဟာအောက်တိုဘာ16ရက်နေ့မှာဆွေးနွေးကြလိမ့်မယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။
ရှိမှာခင်ဗျာမြမဗုဒ္ဓဘာသာဝင်နေအမုံမြတ်ထားတဲ့ရင်းကျွလာပြီနေရွှေတကုံဇီရီရင်မှာငုံဥရောင်းတဲ့မွတ်စလင်ဈေးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချို့ဈေးမရောက်မှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေအပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်ဒီလိုဖြစ်ရဟာအခုဒီချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး ဒါလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကရည်ယူကင်တွယ်ဖို့အတွက်လစ်ဟာချက်များရှိနေပါသလား။ဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမျှလူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမိမျှလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် direction ကိုကျေးဇူးပါတယ်ခင
်ဗျ။ဒီငါညတရရဲ့လိုင်းစီစမာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00မိနစ်တိုင်းရင် VOA ကိုဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မင်းတင်ပြမယ် EDN အသုံးက
Close Call
ဖြစ်ပါတယ်။စာလုံးပေါင်းက C L O S E Close ကကတ္တာနီးတာCALL caller caller ဆိုတော့စကပိုက်လုံးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနေပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးအရာဘယ်လိုပြောမလဲ
Close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်စီးပွားရေးကဏ္ဍကိုအရင်တင်ဆက်ပေးပါမယ်2016ခုနှစ်နှစ်စံပိုင်းကလေးကတိုင်းပြည်ရဲ့အာဏာလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရတက်တန်းနှစ်နှစ်နီးပါးရှိလာတဲ့အထိပညာရေးစီဝါရေးကဏ္ဍတွေမှာပြည်သူတွေမျှော်လင့်ထားသလောက်ပြည်ဝင်ပြောင်းလဲမှုတွေဖွံ့ဖြိုးမှုတွေဖြစ်ပေါ်လာအောင်ထိရောက်စွာမလုပ်သေးနိုင်တဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေထွက်ပေါ်နေပါတယ်။လက်ရှိမှာလည်းကြီးမားတဲ့နိုင်ငံရေးစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ရွေးကောက်ပွဲကာလကပေးထားတဲ့ဂရီတွေဘလောက်မြန်မြန်အကောင့်ထဲပေးနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်เสียဖြစ်လာနေပါတယ်။အခုဒီပတ်စီဝါရေးကဏ္ဍမှာတော့ကချင်ပြည်နယ်ရဲ့စီဝါရေးအခြေအနေအကြောင်းကိုကိုဇော်ဝင်းလှိုင်ကတင်ပြထားတာနားဆင်ကြည့်ပါခင်ဗျာ။
မနက်ငယ်စီးပွားရေးအခြေအနေဟာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းထင်ထားသလိုဖွံ့ဖြိုးတိုးတက်မှုရှိမလာတဲ့အပေါ်ပြည်သူတွေအကြအားမလို့အားမရဖြစ်လာနေတဲ့အတန်တွေထွက်ပေါ်နေပါတယ်။တိုက်ပွဲတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်ဘေးရှောင်ဒုက္ခသည်ထောင်ပေါင်းများစွာလဲဒုက္ခသည်စခန်းတွေမှာနေထိုင်ကြရဆဲဖြစ်တဲ့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေဘယ်လိုရှိသလဲဆိုတာသိနိုင်အောင်ကချင်ချင်းကြီးရဲ့ကွန်ရက်ကညှိနှိုင်းရေးမှူးဒေါက်ခွန်ကြာကိုမေးကြည့်တဲ့အခါသူကအရင်ဦးသိန်းစင်အစိုးရလက်ထက်ကအခြေအနေနဲ့အနှိုင်းယှဉ်ပြီးအခုလိုစပြောပါတယ
်။လက်ထက်နဲ့အခုတောင်ဆန်းစုကြည်လက်ထက်နှစ်ခုกว่า6ခုကတော့ဗာလဲဆိုလို့ရှိရင်အရင်တော့ကတော့ဒီကိစ္စတစ်ခုခုကိုဆောင်ရွက်တဲ့အခါမှာနိုင်ငံတကာကအဲနှောင့်မှုမှုလည်းအများကြီးပါခဲ့တယ်ပေါ့ဥသိမ်းစိန်အစိုးရမလို့ငုတ်တုတ်ထိုင်ကြည့်တာလည်းပါတယ်တိုးတော်လည်းပဲတောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါကျတော့ကိစ္စအလုံးကိုစိတ်ချလက်ချဖြစ်သွားတဲ့အခါမှာလူမှုရေးစီးပွားရေးနဲ့တခြားအဲညှိနှာမှုတွေအများကြီးကိုဒေတာခံနေမှာခံစားရတယ်ဥမာဆိုလို့ရှိရင်တော့ဒီဖက်ကန်ဒေတာတနိုင်းဖက်ကန်ဒေတာနဲ့တနိုင်းဒေတာဒါဆိုရင်ကြောက်သိမ့်နဲ့ဒီအဲအရင်ထွက်တဲ့အဓိကဒေတာဖြစ်တယ်ပေါ့အဲ့တော့ဥသိမ့်စိန်လက်ထက်တုန်းကကျတော့ဒီမှာသွားပြီးနေထိုင်လုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာဆိုလို့ရှိရင်လည်းဒီအဲတရားမှုရှိတာကတော့ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့ရှိရင်လည်းအဖက်ဖက်ကစိတ်ဝင်စားကြတယ်အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါမှာဒီမှာလုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာနိမ့်တာမှုတွေဥမာဆိုလို့ရှိရင်တော့အတရားဝင်မဟုတ်တဲ့ back flow တွေပါတယ်အဲ့ဒါတွေရဲ့တုံးဆဲမှုတွေဟာအခုချိန်မှာတားဆီးလို့မရတော့ဘူးဖြစ်ပါတယ်ခဲ့။ဘာဖြစ်လို့လဲဆိုရင်တော့အောင်ဆုံးစုကြည်လက်ထက်မှာလူတွေရဲ့စိတ်ဝင်စားမှုလည်းနည်းတဲ့အခါ တပင်းမောက်တယ်ဆိုရင်တော့ကိုယ့်ဟာကိုယ်ပဲတပင်းမောက်ပြီးမှတပင်းမီဒီယာမှာထွက်လာတာအင်တာနက်လာပါတယ
်အဲ့တော့ဆိုလိုချင်တာကတော့ဒီ NLD အစိုးရလက်ထက်မှာဒီအစိုးရဝေဖန်တဲ့သူနည်းလာတယ်ထောက်ပြပြောဆိုမဲ့သူမရှိသလောက်ဖြစ်လာတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်ရှင်အကယ်၍ထောက်ပြပြောဆိုတယ်ဆိုလို့ရှင်တော့မှထောက်ပြတဲ့လူကတယောက်ပဲဖြစ်ပြီးမှကာကွယ်တဲ့လူကပိုများသွားတယ်ပေါ့ဒီအချိန်မျိုးမှာတရားဥပဒေစိုးမိုးမှုကအင်တာဖြစ်ပါတယ
်ဆိုတော့တရားစတာတွေတူပြီးထုတ်နေတာဟုတ်ပါပြီအခုဒါဘယ်နှစ်နှစ်ရှိနေလဲ NLD အစိုးရတက်တာပဲဟိုနှစ်နှစ်ရှိပြီပေါ့နော်နောက်ဒ
ီ
အရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းအတိုင်းအတာတစ်ခုအထိဒါဇက်တိုက်တောက်လျှောက်တူးနေတာပဲလေဒီအကြောင်းမြတ်တွေကဆိုတော့အခုဒီအစိုးရတဲ့လက်ထက်မှာလည်းဒါဆက်ပြီးတော့ပို့ပြီးတော့တောင်ကြီးမားလာတယ်ပေါ့နော်တူးတဲ့နှုံးကများလာတယ
်ဆိုတော့
အဲ့တော့ဒီကထွက်တဲ့တရားစတာကနေရတဲ့အကျိုးအမြတ်တွေကဒေတာအတွက်ကောတကယ်အကျိုးရှိသလားဒါမှမဟုတ်လဲစီးပွားရေးကုမ္ပဏီကြီးတွေကပဲသူတို့အိတ်ထဲပဲထည့်နေသလားဒါမှမဟုတ်ရင်အစိုးရကရောအခွန်ဘယ်လောက်ရသလဲဒီ၃ဦး၃ဖလှယ်ပေါ့နော်ဘယ်လောက်အထိများအဓိကကတော့ကချင်ပြည်နယ်အထွတ်တဲ့တရားစတာတွေအတွက်ကချင်ပြည်နယ်အကျိုးရှိအောင်ဘာတွေအသုံးချနေသလဲဆိုတော့မေကွန်မေးစရာရှိတာ哦
အခုတိုင်းပါဖြစ်ဆိုလို့ရှင်တော့အမန်တကယ်တမ်းဒီအခွန်ဘယ်လောက်ရတယ်လဲဆိုတော့ကျောင်းမြေရတနာပြပွဲမှာဒီအင်ဖိုရီယမ်မှာရောင်းချတဲ့အပေါ်မှာပဲအခွန်တော့ရရှိမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိကျမတို့ဒီအချက်လက်တွေအရတော့ဒီတောက်ဆိုင်ကနေပြီးတော့မှအခွန်ဘယ်လောက်ရပါတယ်အဲ့ဒါကိုသုံးဆွဲတဲ့အခါမှာဘယ်ဘက်ကိုသုံးဆွဲတယ်ဆိုတော့ဝင်းလင်းမြင့်တာဆိုထုတ်ပြန်ထားမှုကျမတို့မသိဘူးရှင်အခုပန္တာတွေကိုဘယ်ညမှာရင်းနှီးမြှုပ်နှံမယ်ဆိုတော့ဒီတီချာဒီကျမတို့ဒီအဲ Supreme World Fund ဆိုတဲ့ဟာကိုလည်းအဲအခုချိန်မှာဆွေးနွေးဆဲပဲရှိပြီးမှအကောင့်ထဲပေါ်တာမတွေ့ရတဲ့အခါကျတော့စပ်ပါရင်းမှာရင်းနှီးမြှုပ်နှံတလားပညာရင်းမှာရင်းနှီးမြှုပ်နှံတလားဒါမှမဟုတ်လို့ရှင်လမ်းတကားမှာရင်းနှီးမြှုပ်နှံတလားဆိုတာမျိုးလည်းမသိရဘူးရှင်ဒါကြောင့်မလို့ကချင်ပြည်နယ်ဘယ်လောက်လာတယ်ဆိုတာသိရှိဖို့အတွက်ပုံခက်ခဲပါတယ
်ဘယ်လောက်ထိအသုံးချနေတယ်လဲဘယ်နေရာခိုင်နှုန်းအသုံးချနေတယ်လဲဆိုတာဟာအခုလေစောင့်ကြည့်တဲ့သူမရှိဘူးလားဆိုတော့စောင့်ကြည့်လို့မရဘူးလားဒါမှမဟုတ်လေဒေါခွန်ကြာတို့လိုမျိုးပေါ့နော်ဟိုဟာပေါ့လှုပ်ရှားတဲ့သူတွေကရောထုတ်ပြန်ပေးဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်တောင်းဆိုတာတွေရောရှိသလားခင်ဗျာ
ဥသိင်းစိန်လက်ထက်တုန်းကကျတော့ဒီလိုတောင်းဆိုဖို့အတွက်ပူပြီးလွယ်ကူပါတယ်ရှင်ဘာဆိုလို့ရှင်ဒီဥမာ Global Witness ကနေပြီးတော့မှဒီအစီရင်ခံစာထွက်တယ်ပေါ့ဒီစီရင်ခံစာထွက်တဲ့အချိန်မှာဆိုလို့ရှင်ဒီဟာတော်တော်များများကတော့စိတ်ဝင်စားမှုရရှိပါတယ်တို့တော့လေအဲ့ဒီခါမှာပြည်တွင်းကမြန်မာနိုင်ငံသားတွေရဲ့စိတ်ဝင်စားမှုနဲ့လှုပ်ရှားမှုအထက်နိုင်ငံသားတွေရဲ့လှုပ်ရှားမှုကပိုများတယ်လို့မြင်ရပါတယ်ရှင့်။နားလေသဘောပေါက်မှုကလည်းနိုင်ငံသားတွေကပိုပြီးများတယ်လို့တွေးရပါတယ်။ခုလောလောဆယ်မှာတော့ကချင်ဒေသမှာကတခြားဒေသမှာချက်ကိုဒီအရက်ပဲအဖွဲ့အစည်းတွေနောက်ဒီအဲချက်ချောလှုပ်ရှားသူတွေရဲ့ဆောင်ရွက်မှုတွေကိုစတတ်မှုကပိုများနေပါတယ်။ဒီတောင်းတစ်ခါသာတရားတော်ဆန်းစုတလို့ပဲဥမာပုံမော်ဒီနာမှာဆိုရင်ဘုံကအုတ်ချုပ်ရင်ဘောဆန်ကအုတ်ချုပ်ရင်ဘောထုတ်ပြန်ထားတဲ့အမိန့်ကိုလိုက်နိုင်ရတယ်။ဒီစနာဒီနာလည်းဒီစနာထီရန်ကအုတ်ချုပ်ဘုံကနေပြီးတော့ကန့်တတ်ထားတယ်ပေါ့။ဆင်ရလို့မယ်ဆိုလို့ရှိရင်တော့ဒီခွင့်ပြုချက်ကိုယူပါဆိုပြီးမှပြောလို့ရှိတယ်။သို့တော်လည်းပဲအမှန်တကယ်ခွင့်ပြုချက်ကိုယူပြီးတော့မှဆောင်ရွက်မယ်ဆိုရင်တောင်မှကျွန်တော်တို့ဘက်ကနေ၆လွာတည်းပြီးတောင်မှခွင့်ပြုမရဘူးအတွက်ကတော့အဲအင်းမလုံအဲမလုံဖြစ်တဲ့အခါတခြားလေးကြရင်ဆက်ရှိဆက်လုပ်ရမလား။နောက်မှလို့ရမလားဆိုတာမျိုးလည်းမသိဘူးပေါ့။ဆုံးဖြတ်မှုကတော့မရှိတော့ဖြစ်နေတယ်ပေါ့ NLD ဆိုရလက်ထက်မှာဘယ်လိုပြောမလဲဆိုဒီဇိုင်းစစ်မဖြစ်ဘူး။ရောင်းဆန်းစုကြည်ကဆုံးဖြတ်ပြီးတာကိုပဲအကုန်လုံးကထိုင်ထောင်နေလို့ဖြစ်နေတဲ့
။တကယ်တော့ချင်းချင်းပြောရမယ်ဆိုရင်တော့ဒီဟိုဒီမိုကရေစီအစိုးရလိုနာမည်တက်ထားတဲ့ဒီအစိုးရလက်ထက်မှာဆိုရင်တော့ပွင့်လင်းမြင့်တာမှုကပိုပြီးရှိတင်တာပေါ့နော်
။ဟုတ်ကဲ့ရှင့်။
အဲ့တော့အဲ့တိုင်းမဖြစ်လာပဲအခုကစတင်ပဲဖြစ်နေတယ်ဆိုတော့
ပွင့်လင်းမြင့်တာမှုလို့ပြောတဲ့အခါမှာပွင့်လင်းမြင့်တာမှုကတော့မရှိဘူးလို့ပဲပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကိန်းတန်းသူတို့ကိုယ်တိုင်ကလည်းပွင့်လင်းမြင့်တာမှုကိုဘလို့အကောင့်ထည့်ဖို့ရမလဲဆိုတာသိရှိပုံကိုပေါ်ဦးရှင့်။သို့တော်လည်းပဲထိန်းချုပ်မှုပဲပုံများနေပါတယ်ရှင့
်။ဒါကမလုတ်တတ်တာလားအော်ဘောလုံနီးကိုင်းနီးကိုမသိတာလား
။အော်နှမျိုးစလုံးဖြစ်တိုင်းပါတယ်။ပထမပိုင်းမှာကတော့လုံကြီးကိုင်းကြီးကိုမတိဘူးလို့ယူဆလို့ရတယ်။ဥပမာကျမတို့ကချင်ပြည်နယ်မှာဆိုရင်ဝင်းကြီးထုပ်ဟာသွားဆရာဝန်ကနေပြီးတော့မှဒီဝင်းကြီးထုပ်ဖြစ်လာတာဖြစ်တယ်။အဲ့တော့လုံကြီးကိုင်းကြီးမတိတာတော့လကောင်းပြီးလို့ရှိရင်တော့လုံကြီးကိုင်းကြီးအဲတိတော့လည်းပဲလုံဖို့အတွက်လုံပိုင်ခွင့်မရှိတာနဲ့ဖြစ်နိုင်ပါတယ်ရှင့်။ဒါပေမဲ့အခုတဖြည်းဖြည်းနဲ့ပို့ပြီးမှပေါ်လွင်လာတာကတော့ဒီအာဏာတစ်ခုလုံးကို centralize ပေါ့ဘိုးဘဝနေထုတ်ကင်ထားတယ်ဆိုတာကိုပို့ပြီးမှတိတာလာတယ်။နောက်တစ်ခုကတော့ကျမတို့အနေနဲ့ပါတီကိုပေါ်မှာလွှမ်းမိုးတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံအပေါ်မှာလွှမ်းမိုးတာလားဆိုတာကျမတယောက်အနေနဲ့တော့မကွဲပြားဘူးရှင်။ဥပမာဆိုလို့ရှိရင် NLD ပါတီအနေနဲ့ဆိုရင်ကိုပါတီဝင်တွေကိုထိန်းချုပ်ချက်တလို့ထိန်းချုပ်တယ်ဆိုရင်လည်းဒါဖြစ်တိုင်းပါတယ်။သို့တော်လည်းပဲအစိုးရဖြစ်သွားတဲ့အခါမှာပါတီတစ်ခုတည်းကိုထိန်းချုပ်တယ်လို့မျိုးတနိုင်ငံလုံးရဲ့ခန္ဓာတွေကိုဥဆောင်နေတဲ့အစိုးရဝန်ထမ်းတွေပြီးလို့ရှိရင်တော့အဲ အစိုးရဝန်ထမ်းအရာရှိတွေဆုံးဖြတ်ချက်ချရမဲ့သူတွေပြီးရင်လွတ်တော်အမတ်တွေဖြစ်သွားတဲ့အခါမှာဒီပါတီကိုထိန်းချုပ်တယ်လို့နိုင်ငံလုပ်ငန်းကိုဆောင်ရွက်တဲ့အခါမှာလိုက်ထိန်းချုပ်သွားထားမှုတွေကိုမြင်နေရတယ်ချက်အဲ့တော့အဲ့နှစ်ခုပေါင်းလိုက်တဲ့အခါမှာတကယ်တော့အလုပ်ကိုမလုပ်တယ်လို့ဖြစ်သွားပါတယ်ချက်
ရှင်းတဲ့ဘက်မှာတော့စီးပွားရေးဖွံ့ဖြိုးမှုနဲ့ဆက်ဆံနေတဲ့လူငယ်တွေမူရစ်စေဝါတုံ့ဆွဲမှုအကြောင်းကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
။ကုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်ရဲတပ်ဖွဲ့တွေအနေနဲ့ drone အဝေးဒိန်းယာဉ်တွေအသုံးပြုဖို့ကြိုးပမ်းလာတဲ့အကြောင်းအဲ့ဒီပုံမှန်တုံ့ပြန်ချက်တွေကိုကိုအောင်ကတင်ဆက်ပေးထားပါတယ်နားဆင်ပါခင်ဗျာ
အမေရိကန်ပြည်အောင်စုကအများပြည်သူလူမျိုးရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အခုအခါမှာ drone အဝေးဒိန်းယာဉ်ငယ်အသုံးပြုဖို့ဆောင်ရွက်လာကြပါတယ်လွန်ခဲ့တဲ့နှစ်အတွင်း drone ဝယ်ယူမှုဟာအရင်နှစ်ပိုင်းတွေအတွင်းဝယ်ယူမှုထက်ပိုများတယ်လို့ drone ယာဉ်နဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာနေတဲ့ Bard's College Drone လေ့လာရေးစင်တာကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါ့အပြင်လည်းကယ်လီဖိုးနီးယားပြည်နယ် Los Angeles အပါအဝင်မြို့တော်တော်များများမှာတော့ရဲတပ်ဖွဲ့တွေအနေနဲ့အခုလိုမျိုး drone အသုံးပြုဖို့နဲ့ပတ်သက်ပြီးအကျိတ်အနေဆွေးနွေးနေရပါတယ်။ပါကစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်သူ Hamid Khan ကလုံခြုံရေးရဲတပ်ဖွဲ့တွေအနေနဲ့အဲ့ဒီလို drone အသုံးပြုမှာကိုစန့်ကျင်သူပါ။ရဲတပ်ဖွဲ့တွေကိုစစ်ဖက်သုံးခင်မီကရိယာတွေတက်ဆင်အသုံးပြုစေတဲ့အပေါ်သူကစိုးရိမ်နေတာပါ။အမေရိကန်မှာလူမျိုးရေးခွဲခြားဆက်ဆံမှုတွေရှိနေတယ်လို့လဲသူကပြောပါတယ်
။ Number 1 is as we all see the expanding and escalation militarization of
ရှေ့ပြောင်းအခြေချနေထိုင်သူတို့အနေနဲ့အခုချိန်မှာလူမှုအစိုင်းအဝိုင်းကြားတင်းမာမှုတွေရှိနေတယ်လို့ထင်ပါတယ်။ဆိုတော့အမေရိကန်ပြည်ထောင်စုရဲ့စံတန်ဖိုးအစစ်မှန်တွေကိုကျွန်တော်ဘယ်လိုသိရမှာလဲ
။လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုစန့်ကျင်တဲ့အနေနဲ့ကန့်ကွက်ပြောဆိုမှုတွေလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတွေပြုလုပ်ကြပါတယ်။ဒါပေမဲ့တချို့ခရိုင်ရဲတပ်ဖွဲ့တွေကတော့ drone ကိုစတင်စမ်းသပ်အသုံးပြုခြင်းနေကြပါတယ်။ drone အသုံးပြုတာဟာမျက်လုံးတစ်စုံအပိုရလာတယ်လို့ပါပဲလို့ Los Angeles ခရိုင်ရဲတပ်ဖွဲ့က Jack Ewell ကပြောပါတယ်
It allows us to get a view of a particular situation that's too dangerous.
အနေနဲ့များတော့ကြောင့်လူနဲ့လိုက်ကြည့်လို့မရတဲ့နေရာတွေမှာ drone အသုံးပြုရင်အဆင်ပြေပါတယ်။ကားတွေကလူမှတနက်ပါမပါလူကသွားကြည့်တာတဲ့ drone ကိုလှုပ်ပြီးကြည့်ုံမှာလူတွေကိုအထူးခိုက်နေအောင်တခြားနီလန်းတွေကိုလည်းသုံးသွားမှာပ
ါ Los Angeles မြို့ရဲတပ်ဖွဲ့က Horace Frank ကလည
်း I can tell you that this department has absolutely no intention of weapon
drone ကိုလက်နက်လိုမျိုးအသုံးချတာမျိုးကျွန်တော်တို့အနေနဲ့မလုပ်ဘူးဆိုတာပြောနိုင်ပါတယ်တကယ်လို့ကျွန်တော်တို့အသုံးပြုခွင့်ရတယ်ဆိုရင်လည်းလက်နက်လိုမျိုးအသုံးချလို့မရနိုင်အောင်တေချာဆောင်ရွက်ပါမယ
်ရဲတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုထောက်ခံသူ Eddie Lopez က
There's a lot of bad guys out there So you got to keep the good.
ဆိုတော့နဲ့လူတွေကအများကြီးဆိုတော့ဘေးပတ်ဝန်းကျင်လုံခြုံမှုရှိအောင်တော့လုပ်ရမှာပါလို့သူကပြောသွားတာပါ။ drone အသုံးပြုမှာကိုထောက်ခံသူနောက်တစ်ဦးဖြစ်တဲ့ Damian Walker က
I think in certain situations they do need
အချို့အခြေအနေတွေမှာဆိုရင်တော့သူတို့အနေနဲ့ drone လိုအပ်မှာပါလို့ပြောသွားတာပါ။ရဲတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုစန့်ကျင်သူတဦးဖြစ်တဲ့ Toriano Weatherspoon ကတော့
I think the drone would just be a new way of seeing what me
drone အသုံးပြုမှာဆိုရင်ကျွန်တော်တို့လိုဗာပြစ်မှုမှမကျွလွန်တဲ့သူတွေအတွက်အနောက်ရှက်ဖြစ်စေပါတယ
်ရဲတပ်ဖွဲ့ဘက်ကတော့ဘာကြောင့် drone အသုံးပြုဖို့လိုလဲဆိုတာကိုရှင်းလင်းတင်ပြတဲ့လူမှုဆွေးနွေးပွဲတွေကျင်းပပေးနေတယ်လို့ LA ရဲတပ်ဖွဲ့က Frank ကပြောပါတယ
် And I think it's incumbent upon us to try to allay those trust and those concerns and that is exactly
ဘာကြောင့် drone အသုံးပြုတယ်ဆိုတဲ့ရွေချက်ကိုသိပေမဲ့အကြောင်းမျိုးစုံပြပြီးတော့ကန့်ကွက်ကြင်ကြားတဲ့သူတွေအများကြီးရှိပါတယ်လူတွေရဲ့ယုံကြည်မှုနဲ့စိုးရိမ်ပူပန်မှုတွေကိုပြေလျော့စေဖို့ဟာကျွန်တော်တို့ရဲ့တာဝန်လို့ထင်ပါတယ်ဒါကြောင့်မလို့အခုလိုမျိုးလူလူနဲ့တွစ်ဆုပ်စတီးဝဲတွေတောက်လျှောက်လုပ်နေတာပ
ါတကယ်လို့သာတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီး drone အသုံးပြုတာကနေကောင်းမွန်တဲ့ရလဒ်တွေပြသနိုင်တယ်ဆိုရင်တော့လူတွေရဲ့ယုံကြည်မှုပိုရလာနိုင်တယ်ဆိုပြီးတော့လေရဲတပ်ဖွဲ့ဘက်ကပြောပါတယ် drone ဝါသနာရှင်တဦးဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကကိုရဲထွန်းကတော့ရဲတပ်ဖွဲ့အနေနဲ့စီကမ်းတကျသုံးဆွဲသွားမယ်ဆိုရင်အကျိုးရှိမယ်လို့ထင်ကြောင်းပြောပါတယ်
ကျွန်တော်ကတော့ပြောမယ်ဆိုလို့ရှိရင်တကယ်လို့အစိုးရနဲ့ဒီပေါ်တော့ကျွန်တော်ဒီမှာလုပ်တဲ့ဥပဒေကိုလုပ်တဲ့လူတွေပေါ့နော်အစိုးရရဲ့ဒါမှမဟုတ်လေကျွန်တော်ဒီ state တွေကနေပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့တိုးနေတဲ့ဒီဥပဒေတွေကိုဖွဲ့စည်းဥပဒေတွေကိုရေးဆွဲပြီးတော့ plate တွေကိုပေါ့နော်သုံးသိပြီးတော့ဘယ်လိုမျိုးတွေလက်ခိုင်းလိုက်လို့ရှိမယ်ဥမာထားလိုက်ပါတော့ဗျာလူပြောရဲ့အိမ်ပေါ်မှာသွားပြီးတော့ဒီ drone နဲ့တော့ပြန်တော့မယ်စုံစမ်းစစ်ဆေးမယ်ဆိုတော့အရေးဆုံးယူရမှာပြောမယ်ဆိုလို့ဆိုတော့ရှာဖွေခွင့်ပေါ့နော်ဟိုကောင်လို့ခေါ်တာပေါ့နော် you are my only requirement but don't be best solution or no and but now gone at this other one about the two near the mafia do you are still there so the helicopter net to all your stars are we see cool and they let's see there and they would don't get out yeah or don't want you not saying all the car and don't even want to have your life the shallow yeah about the two camera yeah young gone there zoom in only yeah that will be all quality right young gone so the problem gone over here the kilo ကျွန်တော်ပြောတော့ဘုံလူ ware စောက်စရာတွေရှိတယ်ဗျဘုံလူကွဲအမသွားပြီးတော့တကယ်လားဗျာဘောနိကျရင်တော့နီးကပ်သွားကြည့်လို့ရတကယ်လို့ဘုံလူကွဲသွားခဲ့တော့မှဒီပြောမစိတထောင်းထောင်းတန်းဂျုံလေးတစ်ခုပြက်စီသွားလူရဲ့အသက်ကိုလည်းမသိတတ်ဘူးလေဆိုတော့ဘာလို့ပြောတော့ကအစိုးရအနေနဲ့နိုင်နာရမယ့်စီးပွားရေးကနေလောက်ပြီးတော့ပလေးတွေကလည်းဒီလိုအဲ့စီးပွားရေးကနေလောက်သွားမယ်ဆိုလို့ရှိရင်ဒီဂျုံလေးကိုပလေးအခွက်မှာသုံးတာကျန်ကောင်းတယ်လို့ပြောကြပါတယ်
ဒါမှလည်းပုတ်ကလေးကလွတ်လပ်မှုကိုထိပါစေတဲ့အခြေအနေမျိုးကိုတော့ရှောင်ရှားတင်တယ်လို့ပြောပါတယ်
။ကျွန်မစေကျွန်တော်ကိုယ်တိုင်လည်းသမားကျွန်တော်အေးပေါ်မှာလာပြီးတော့ဂျုံကိုလာပြီးတော့ပြန်ပြီးတော့ကျွန်တော်လည်းကြည့်နေဆိုတော့ကျွန်တော်လည်းကြိုက်မှာမဟုတ်ဘူးနော်။အဲ့ဒီသဘောမျိုးပဲကိုချင်းစားတဲ့အနေနဲ့ပေါ့နော်။ကျွန်တော်ကိုယ်တိုင်လည်းသမားရဲ့အိမ်ပေါ်မှာသွားပြီးပြန်လာတော့သမားကမှထားလိုက်ပါတော့သမားအိမ်နောက်ပြန်လာရှင်းမဖို့ရှိတယ်ဗျာ။ဆိုတော့စီးနေစီးရင်းဆိုတာလည်းဥမာထားလိုက်ပါတော့အတူနေရာတွေမှာလည်းဘလို့ကောင်းလဲ power line တွေရှိတယ်စကောကဒုံးကိုပြန်မောတဲ့ခါကျတော့ဆိုရင်တော်ပြီးတော့လက်စစ်ပြတ်တာတော့ဖြစ်သွားနိုင်တယ်ဆိုတော့တဘောကရှင်းရှင်းစီကနေလောက်လာတဲ့ဆိုတာလေလူတွေရဲ့ NPA ရဲ့ကိုယ့်ရဲ့ NPA ပေါ့နော်နှစ်ခုလုံးတဲ့ကာကွယ်တဲ့အနေနဲ့ဖြစ်တော့ကြောင်းမလို့ကျွန်တော်အနေနဲ့ကတော့ရှင်းရှင်းစီကနေရှိတဲ့လိုက်လာတဲ့နဲ့ပေါ့ဆိုတော့ကျွန်တော်တို့လည်းအခွင့်အရေးရှိတဲ့ဒါပေမဲ့လည်းလိုက်လာတဲ့စီကနေလိုက်လာတော့မှဆိုတဲ့အလုပ်တွေလည်းကောင်းတော့ပေါ့နော်ရှင်းလဲလျှောက်တာကြားလဲဆွဲတာတဘောမျိုးပေါ့
အခုခါမှာတော့ drone ရင်တွေကိုကဏ္ဍမျိုးစုံမှာအသုံးချဖို့ကြိုးစားနေကြတာကြောင့်ရေရှည်မှာတော့မလွဲမရှောင်အသုံးပြုလာနိုင်တဲ့အခြေအနေတွေလည်းရှိနေတာပါစီးပွားရေးလုပ်ငန်းတွေမှာလည်း drone ရင်တွေအသုံးချဖို့ဆောင်ရွက်နေတဲ့အကြောင်းကိုရဲထွန်းကအခုလိုပြောဆိုပါရစေ
drone နဲ့ပတ်သက်ပြီးတော့ drone flight တွေမလို့ဘယ်လိုကောင်းလဲ school တွေကို training နေနေရှိတယ်ပြီးတော့ certificate တွေကြီးလို့ရတယ်တကယ်လို့အရန်ကိုတုံ့တက်သွားပြီးဆိုဆောင်းမွေးတွေအောင်သွားပြီးဆိုလို့ရှိရင်အခုက drone ကပြောမယ်ဆိုလို့ရှိရင်အခုက fast growing industry ကတော့အရန်ကိုအတိုးတက်လာတဲ့ပြောမစေဒီ industry ကတော့ဒီနည်းပေါ့အလုပ်ဌာနတစ်ခုဖြစ်လာပြီပေါ့နော်ဒီနေရာတစ်ခုဖြစ်လာပြီဆိုတော့အခုဆိုရင် online မှာကြည့်လိုက်မယ်ဆိုရင်ဒီ movie ဒီရုပ်ရှင်လုပ်တဲ့ company တွေဒင်းဌာနတွေဒီအစိုးရကနေပြောတဲ့ Amazon တို့ကတော့တော်တော်များများအခုကအဲ drone ကိုတကယ်ကိုတို့နည်းပေါ့ license ရှိတဲ့လူတွေကိုအခုအလုပ်ကအရန်လွယ်ပေါ့ဆိုတော့ဟိုဒီဝဖီလန်ဝါကွာဟိုဒီလုံးမခံမနေဒီလိုလုံးတစ်ခုတစ်ခုနဲ့သွားပြီးတော့ပတ်သက်ပြီးတော့ဒီအခကြီးမှုရှိတဲ့လုံးလို့ရတယ်တောင်းမလို့ဖြစ်လဲနာဂကားအနေနဲ့လုံးလို့ရတယ်ဗျအခုကရန်ကုန်ဖြစ်သွားလာတယ်တဘောကဟိုကျွန်တော်တော်လဲကျွန်တော်စဉ်းစားတော့ဗောလဲကျူသားပြီးတော့အဲ့ဒီခုနက FE test ဒီဘက်ဒီခုနဆောင်းမွေးတွေပြီလို့အောင်မြင်ခဲ့လို့ဆိုလို့ရှိရင်တော့အခွင့်အရေးအများကြီးရှိပါတယ်ပေါ့ဆိုတော့လကလည်းကောင်းတယ်အားလုံးတဲ့ level ကောင်းတယ်ဟိုသူကတော့ဆောင်ဝဲတော့လက်ရှိကြည့်ကြည့်ပါလေဆောင်ဝဲရတော့ပြောမစေလေးမြန်မောင်းနေလူတယောက်ရဲ့မိဘလောက်ကိုတို့နေရာတွေမှာလဲဘူဒရာရှိဖို့လို့တဲ့အဲ့ဒါကျိလေးလောက်မလို့တာပေါ့နော်အရက်ကောင်းပါလေအရန်ကလည်းအခွင့်အရေးအများကြီးပါလေ
ဒါကတော့ပတ်စင်တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရဲတပ်ဖွဲ့တွေအနေနဲ့ drone ဝေးရင်းရင်တုံးဖို့အတွက်ကြိုးပမ်းလာတဲ့အကြောင်းကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါလေခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ခရစ္စတိုဖာကိုလံဘတ်ဆိုသူဦးဆောင်တဲ့စပိန်သင်္ဘော၃ဆင်းဟာဒီကနေ့ဘာဟားမတ်စ်ကျွန်းလို့ခေါ်ကြတဲ့နေရာကို1492ခုအောက်တိုဘာလ12ရက်နေ့တုန်းကစတင်ခြေချခဲ့ကြတာပါအဲ့ဒီနေ့ကိုအကြောင်းပြုပြီးအမေရိကန်ပြည်ထောင်စုမှကိုလံဘတ်စ်နေ့အဖြစ်နှစ်စဉ်ကျင်းပလာခဲ့ကြပါတယ်ကြီးကျယ်အံဩဖွယ်ရာအရာတွေကိုအစာပြိုးခဲ့သူတွေစားတောက်ကုန်တွေကိုတနေရာကနေတနေရာတင်ပို့မှုတွေလူတွေအပင်တွေသရဝါတွေနဲ့ယောဂပိုးစတာတွေကကဘာကြီးကိုပြောင်းလဲပစ်ခဲ့တာပါဒီကနေ့အချိန်မှာတော့အဲ့လိုအရာတွေကိုအပြန်အလှန်ဖလှယ်ခြင်းကိုလံဘီယာ exchange လို့ခေါ်ဆိုနေကြပါပြီဒီလိုအကြောင်းအရာတွေနဲ့ဆက်ဆက်ရင်1492ခုနှစ်ဟာခေတ်သစ်ကဘာသမိုင်းမှာအထူးခြားဆုံးနှစ်အဖြစ်သမိုင်းဆရာအများစုကအသိအမှတ်ပြုထားကြပါတယ်1492ခုနှစ်ကစလို့ကမ္ဘာလူဦးရေဟာ၄ဆကျော်တိုးလာခဲ့ပြီး1650နဲ့1850ကြားမှာဆိုရင်လဲကမ္ဘာလူဦးရေ၂ဆတိုးခဲ့ပါတယ်ဒီလောက်များပြားလုံးနဲ့တိုးပွားမှုကိုဖြစ်စေခဲ့တဲ့အကြောင်းရင်းကအချက်တွေရှိပေမဲ့အတင်ရှားဆုံးကတော့စားတောက်ကုန်ဖြန့်ဖြူးရေးတိုးလာတာနဲ့တိုးတက်လာခြင်းပဲဖြစ်ပါတယ်မူလအမေရိကန်တိုင်းရင်းသားတွေရဲ့
စားသောက်ကုန်ဖြန့်ဖြူးမှုကိုထပ်ပြောရရင်ပြောင်းမှုအလူခရမ်းကျင်သည်မြေပဲပလော့ပီနန်နန္နတီငရုတ်ကောင်းတဲ့ကိုကိုစိစတာတွေဟာထင်ရှားတဲ့အကြောင်းရင်းကနေဖြစ်ပါတယ်အလူဆိုရင်ဆင်းရဲတဲ့မြောက်ပိုင်းနဲ့ဗဟိုဥရောပနိုင်ငံတွေအတွက်အရေးကြီးတဲ့အခြေခံစားကုန်ဖြစ်လာပါတယ်ပြောင်းမှုနဲ့ပလော့ပီနန်ဥကိုတော့ဆက်ကြောင်အရာစုလောက်ကစားလို့အာဖရိကတိုက်ကိုတင်ပို့ခဲ့တာကြောင့်အာဖရိကတိုက်ရဲ့ရိုးရာတီးနှံနေနေရာမှာအစားထိုးနိုင်ခဲ့ပြီးအခုဆိုရင်အာဖရိကတိုက်မှာရေးအကြီးဆုံးအခြေခံစားကုန်ဖြစ်လာခဲ့ပါတယ်တရုတ်နိုင်ငံမှာလည်းဒီကနေ့ခေတ်အဓိကစားသုံးနေကြတဲ့အာလူးပြောင်းမှုနဲ့မြေပဲစတာတွေကိုမိတ်ဆက်တင်ပို့ခဲ့တာကြောင့်ရလအဖြစ်ဒီကနေ့တရုတ်ပြည်ဟာလူဦးရေတိုးပွားလာနေပါတယ်ဆက်စစ်ရာစုနဲ့ရောက်ချိန်မှာတော့ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံဟာတရုတ်နိုင်ငံသားတွေဖြစ်ကြပါတယ်ဒီကမ္ဘာလုံးအတွင်းဆောင်တဲ့ကိုလံဘီယံဖလဲချင်းဆိုတာအစားအစာအစ်စ်တစ်ခုကိုအခြားကမ္ဘာနေရာတစ်ခုစီတင်ပို့ခြင်းမှဖြစ်ပါတယ်1492ခုမတိုင်ခင်ကဆိုရင်ဖလော်ရီဒါပြည်နယ်မှာလေမော်သီးမရှိခဲ့သလိုအီကွေဒေါနိုင်ငံမှာလည်းငပြော်သီးမရှိခဲ့ပါဘူး။ဟန်ဂေရီမှာလည်းအယောင်တင်ငရုသီးမရှိခဲ့ပါဘူး။အပြန်အလှန်ဒီမိုချင်းတွေကြောင့်အီတလီနဲ့ကိုလံဘီယာနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းကော်ဖီရှိလာပါတယ်။ဟဝိုင်မှာနာနာသီးရှိလာပြီးအာဖရိကတိုက်မှာရောဘာပင်တွေရှိလာပါတယ်။ဆက်တဲ့ငရုမျိုးပင်တွေထိုင်းတရုတ်အိန္ဒိယတို့မှာရှိလာသလိုဆွစ်ဇာလန်မှာလည်းချောကလက်ရှိလာပါတယ်။ဒီစပိန်သင်းမောင်းငယ်၃စင်းကရေပြင်တွေကျော်ဖြတ်ပြီးဘာဟာမားကျွန်းမှာပထမအဆုံးကန့်တက်နိုင်ခဲ့တဲ့ဖြစ်ရပ်ကတမိုင်းမှာမကြုံဘူးလောက်အောင်အပြောင်းလဲတွေဖြစ်ပေါ်စေခဲ့ပါတယ်။ကိုလံဘတ်စ်ကဘာဟာမားကိုစတင်ခြေချခဲ့တဲ့လို့ရက်ကအမေရိကတိုက်ကိုရှာဖွေတွေ့ရှိခဲ့တာတခုတည်းမဟုတ်ပဲကမ္ဘာကြီးမှာဒေသအချင်းချင်းကူးလူဆက်ဆံမှုရှိလာအောင်ကုန်သွယ်မှုတွေဖြစ်ပေါ်တိုးတက်လာအောင်နဲ့လူသားတွေရဲ့အနာဂတ်ကိုပုံဖော်ပေးခဲ့တာဖြစ်ပါတယ်။ဒါအပြင်အတွေးခေါ်ယူဆတွေဖလဲတာအဆက်အသွယ်တွေရယူနိုင်တာနဲ့ယဉ်ကျေးမှုဖလဲခြင်းတွေကိုလည်းဖြစ်ပေါ်စေခဲ့ပါတယ်။1492ခုနှစ်ဟာလူသားတွေကကမ္ဘာကြီးကိုတစ်စီးတစ်လုံးနဲ့ဖြစ်အောင်ဖန်တီးပေးနိုင်ခဲ့သလိုလူသားတွေအတွက်အကျိုးဖြစ်ထွန်းစေခဲ့တာလည်းဖြစ်ကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE အားပေါ်မှာကြောင်းသောတာရှင်တို့အတီးပေးအပ်ပါတယ်ခင်ဗျာ။ VOE American တန်ကအခုမနေ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေမနေ့ဖက်ထုတ်လွှင့်ချက်တွေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါလိမ့်မယ်။
American ပြည်ထောင်စုအနောက်ဖက်ချမ်း California ပြည်နယ်ထဲမှာတော်မီတွေလောင်ကျွမ်းမှုကြောင့်လူ10ယောက်ထပ်မဆင်းနဲ့သေဆုံးခဲ့ပါတယ်။စပြစ်ခြံတွေနဲ့ဝိုင်းအရက်ထုတ်လုပ်ရေးလုပ်ငန်းတွေရှိရာနာပါနဲ့ Sonoma မြို့နယ်တွေအပါအဝင်မြို့နယ်၈ခုမှာပြည်နယ်အုပ်ချုပ်ရေးမှုက Jerry Brown ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ California ပြည်နယ်မြောက်ပိုင်းရဲ့ဒေသတစ်ဝက်လောက်မှာတော်မီပေါင်း15ခုထပ်မဆင်းလောင်ကျွမ်းနေပါတယ်။တော်မီတွေကြောင့်လူနေအိမ်နဲ့စီးပွားရေးအဆောက်အဦ1500ထပ်မဆင်းပျက်စီးဆုံးရှုံးခဲ့တယ်လို့မိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်။တော်မီလောင်နေတဲ့နေရာတွေနားမှာရှိတဲ့ဆေးရုံတွေကလူနာရာနဲ့ချီအပါအဝင်လူပေါင်း2000လောက်ဘေးကင်းရာကိုပြောင်းရွှေ့ခဲ့ရပါတယ်။ဒီနေ့ကနေမှစတင်ခဲ့တဲ့တော်မီတွေဘာကြောင့်စတင်လောင်ကျွမ်းတယ်လဲဆိုတာကိုစုံစမ်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မီးဘေးကာကွယ်ရေးဌာနကပြောပါတယ်ရှင်။မြောက်ကိုရီးယားနဲ့သဘောတူညီမှုရနိုင်ဖို့အမေရိကန်ကလွန်ခဲ့တဲ့အနှစ်20ကျော်လုံးကြိုးပမ်းဆောင်ရွက်မှုတွေမအောင်မြင်ခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနှလာနေကပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့25နှစ်ကျော်အတွင်းမှာအမေရိကန်ကဒေါ်လာတန်ထောင်ချီပေးပြီးတော့မြောက်ကိုရီးယားနဲ့အပေးအယူလုပ်ခဲ့တဲ့မူဝါဒမအောင်မြင်ခဲ့ဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကာလဝိုင်းယောဂါကာကွယ်ဆေးတောက်ကျွေးမှုအစီအစဉ်ကိုကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှစတင်မှာဖြစ်ပါတယ်။Cox's Bazar ခရိုင်ထဲမှာရှိနေတဲ့ဒုက္ခသည်စခန်းတွေအတွက်ကာကွယ်ဆေးတိုက်ကျွေးမဲ့အစီအစဉ်ဟာကမ္ဘာပေါ်မှာဒုတိယအကြီးအကျယ်ဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ရှင်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါရခင်ဗျာ။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မှုပါခင်ဗျာ။
This program has come to you from the Voice of America, Washington.